Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပြောရှင်နေကြပါပြီခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ3040.48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်ပါရှင်။ကျမတင်ကြီးထိုက်ပါ။မဤတန့်စင်တဲ့အတူသတင်းလေးကိုကြီးညာမှာပါ။ဗင်နီဇွဲလားနိုင်ငံမှာတော့အတိုက်ခံခေါင်းဆောင်နဲ့သမ္မတကိုထောက်ခံသူလူစုကြီးတွေအပြိုင်ဆိုင်စုယုံချီတက်နေကြပါတယ်။အိန္ဒိယနိုင်ငံမှာတော့အမျိုးသမီးတရားကျော်ကိုလူကုန်ကူးသူတွေလက်ကနေကယ်တင်လိုက်နိုင်ပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ Washington DC ကတရုတ်အမေရိကန်ကွန်တွယ်ရေးဆွေးနွေးပွဲမှာခိုင်မာတဲ့သဘောတူညီချက်မရဘဲဆက်ဆွေးနွေးဖို့ကသာဆုံးဖြတ်ခဲ့ကြပါတယ
် We had an incredible meeting yesterday with the Vice Premier of China a very powerful man highly respected very strong
သမားဒိုနယ်ထရန့်ပြောကြားသွားတာပါဒီအကြောင်းနဲ့အတူ Facebook တားမြစ်မှုတွေကြားကအီရန်နိုင်ငံဟာမိုင်းရှိရကျော်ပြစ်နိုင်တဲ့တာဝေးပေတိန်ဒုံးကျည်စမ်းသပ်အောင်မြင်ခဲ့တယ်လို့ကြေညာလိုက်တဲ့စိတ်ဝင်စားဖွယ်သတင်းပေးပို့ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုအရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မိုင်းအီတန်စင်တို့ပြောပြပေးပါအောင်ဗျာ
ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ဟွမ်ဂွာရိုကိုထောက်ခံသူတွေနဲ့သမ္မတနီကိုလတ်စ်မာဒူရိုကိုထောက်ခံသူတွေစနေနေ့ကမြို့တော်ကာရာကတ်မှာအပြန်ချီတက်ခဲ့ကြသလိုလေတပ်ရဲ့အကြီးအကဲကုတ်ကဲအဖွဲ့ဝင်တဦးကမာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုမထောက်ခံမဲအတိုက်ခိုက်ခေါင်းဆောင်ဂွာဒီယိုကိုကြားပြတ်သမ္မတအဖြစ်ထောက်ခံကြောင်းပြောဆိုထားပါတယ်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့နောက်နိုင်ငံတကာကမာဒူရိုရာထူးကဆင်ပေးဖို့အကြီးအကျယ်ဖိအားပေးနေချိန်မှာအသွင်ကူးပြောင်းရေးအစိုးရတရားဖွဲ့စည်းပေးဖို့အတိုက်ခံခေါင်းဆောင်ဂွိုင်ဒိုကတောင်းဆိုထားတာကိုထောက်ခံတဲ့အနေနဲ့ထောင်နဲ့ချီတဲ့လူအုပ်ကမြို့တော်ကာရာကတ်စ်ဝန်ကျင်ကနေရာတချို့မှာစုဝေးခဲ့ကြပါတယ်အတိုက်ခံခေါင်းဆောင်လဲလူမှုစုဝေးပွဲတစ်ခုကိုဇနီးဖြစ်သူဖာဗီယနာနဲ့အတူရောက်ရှိလာခဲ့တာမှာတော့ထောက်ခံသူတွေကအလင်းအမြန်ဝိုင်းရံပေးခဲ့ကြပါတယ်သမ္မတမာဒူရိုကိုလိုလားတဲ့ဆန္ဒပြသူတွေကတော့မာဒူရိုမတိုင်ခင်ကနိုင်ငံအကောင်ဆောင်ကွယ်လွန်ခဲ့ပြီဖြစ်တဲ့ဆိုရှယ်လစ်ဟျူဂိုရှက်ဗက်ဆိုပြီးပေါ်ထွက်လာစေခဲ့တဲ့ဘိုလီးဗီးယားဒေါ်လာရေးရဲ့နှစ်20ပြည့်အထိမ်းအမှတ်အဖြစ်မြို့တော်ကာရာကတ်အနောက်ပိုင်းကလမ်းမတွေပေါ်မှာချီတက်ခဲ့ကြပါတယ်သမ္မတမာဒူရိုကလူထုကိုမိန့်ခွန်းပြောဆိုခဲ့ပြီးဒါဆိုရင်ဩဂုတ်လ4ရက်နေ့နောက်ပိုင်းပထမဆုံးလူထုရှေ့ထွက်လာတာလည်းဖြစ်ပါတယ်လွတ်တော်ရွေးကောက်ပွဲတွေကိုအရင်စီစဉ်ထားရတဲ့ဆော့ပြီးကျင်းပမယ်အကြောင်းသမ္မတမာဒူရိုကပြောဆိုပြီးသူဟာနိုင်ငံရဲ့တရားဝင်သမ္မတဖြစ်ကြောင်းအမေရိကန်ရဲ့ညွှန်ကြားချက်အရအာဏာသိမ်းဖို့ခြင်းနဲ့အတိုက်ခံအဖွဲ့ကိုမြင်တွေ့ရတာအင်မတန်အရှက်ရတယ်လို့လည်းပြောဆိုခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ကိုထောက်ခံကြောင်းပြောထားတဲ့ဗိုလ်ချုပ်ကြီးဖရန်စစ္စကိုယနက်စ်ကတော့တခြားစစ်တပ်အဖွဲ့ဝင်တွေလည်းဖက်ပြောင်းရဖို့တိုက်တွန်းထားပါတယ်။အတိုက်ခံခေါင်းဆောင်ကိုစစ်တပ်ဘက်ကဘလောက်ထောက်ခံတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
မေဖြစ်ကပြစ်လွတ်လိုက်တဲ့တလက်ပြစ်မဲ့ဆိုင်းတုံးကြီးတွေပြိပင်တားဆင်းနဲ့ပတ်သက်ပြီးတော့ဆိုဗီယက်ပြည်ထောင်စုနဲ့ချုပ်ဆိုခဲ့တဲ့စာချုပ် INF လို့အတူကောက်ခေါ်တဲ့ Intermediate Range Nuclear Force Treaty ကအမေရိကန်ပြည်ထောင်စုနှုတ်ထွက်တော်မယ်လို့အမေရိကန်သမ္မတထရန့်ကပြောကြားလိုက်ပြီးနောက်တနေ့စနေနေ့မှာတော့ရုရှားသမ္မတကလည်းစေးကုံကာလမှာချုပ်ဆိုခဲ့တဲ့ဒီစာချုပ်ဟာရုရှားရဲ့ပါဝင်မှုကိုဆိုင်းထားတော်မယ်အကြောင်းရုပ်မြင်သံကြားကလည်းတစ်ဆင့်ကြေညာလိုက်ပါတယ်အမေရိကန်နဲ့ရုရှားကြားဒီလိုအပြန်အလှန်တုံ့ပြန်နေမှုဟာလက်နက်စစ်ပွဲကြီးကြီးထွားလာနိုင်တယ်ဆိုပြီးတော့တချို့ပညာရှင်တွေနဲ့နိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်။အမေရိကန်တုံ့ပြန်တာနဲ့ဒန်းတူတုံ့ပြန်မဲ့အကြောင်းရုရှားသမ္မတပူတင်ကပြောတာပါ။အမေရိကန်က INF ကနှုတ်ထွက်ရင်ကျွန်တော်တို့လည်းနှုတ်ထွက်မယ်။အမေရိကန်ကသူတည်တနာနဲ့လက်နက်ဖွံ့ဖြိုးမှုတွေလုပ်နေတယ်လို့ပြောတော့ကျွန်တော်တို့လည်းထပ်တူလှုံ့ဆော်သွားမယ်အကြောင်းပူတင်ကပြောဆိုသွားတာပါ။1989ခုနှစ်တုန်းကအမေရိကန်ပြည်အောင်စုနဲ့အဲ့တုန်းကဆိုဗီယက်ပြည်အောင်စုတို့ကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ဟာကမ္ဘာပေါ်မှာပထမဦးဆုံးလက်နက်ထိန်းချုပ်ရေးသဘောတူညီမှုတရက်ဖြစ်ပြီးတော့မြေပြင်ကနေကီလိုမီတာ900ကနေ9500အထိပြစ်လွတ်နိုင်တဲ့ cruise ဒုံးကြီးတွေကိုလုံးဝပိတ်ပင်ခဲ့တဲ့စာချုပ်လည်းဖြစ်ပါတယ်
။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအပြစ်မရှိကြောင်းစင်ကြဲနဲ့လွတ်မြောက်ခဲ့တဲ့ Ivory Coast သမ္မတဟောင်း Lauren Gbagbo ကိုဘယ်ဂျီယံနိုင်ငံကလက်ခံဖို့သဘောတူလိုက်ပါတယ်။ ICC ကသူ့ကိုချင်းချက်နဲ့လွှတ်ပေးခဲ့တာဖြစ်တယ်။သမ္မတဟောင်းအနေနဲ့သူ့ကိုလက်ခံတဲ့နိုင်ငံမှသာနေထိုင်ရမှာဖြစ်ပါတယ်။နောက်သူ့အမှုကြောင့်နဲ့သက်ဆိုင်တဲ့မျက်မြင်သက်သေတွေနဲ့ဆက်သွယ်ခွင့်မပြုလို့အမှုအကြောင်းကိုလည်းထုတ်ဖော်ပြောဆိုခွင့်မရှိပါဘူး။ အပြစ်မရှိကြောင်းစင်ကြက်ချမှတ်ခံခဲ့ရတဲ့လော်ရင်ကပတ်ဘိုးကိုချင်းချင်နဲ့လွတ်တဲ့ကိစ္စကဥပဒေနဲ့မကိုက်ညီဘူးဆိုပြီးသူ့ရဲ့ရှင်းနေကရှောက်လဲခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။နိုင်ငံတကာရာဇဝတ်ပြုံးဖို့ဆိုင်ရာတရားစီရင်ရေးကိုထောက်ခံတဲ့လုပ်ငန်းစဉ်အရကပ်ဂိုကိုဘယ်လ်ဂျီယံကလက်ခံတာဖြစ်တဲ့အကြောင်းလဲအစိုးရပြောခွင့်ရကာလကတီကပြောပါတယ်။ကဘဘိုးနဲ့နောက်သူနဲ့အမှုတွဲဖြစ်တဲ့ချာဘယ်ဂိုဒီတို့ကိုလူသားမျိုးနဲ့အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုမကျူးလွန်ကြောင်းဇန်နဝါရီလ15ရက်နေ့က ICC ကအမိန့်ချမှတ်ခဲ့ပေမဲ့သူတို့ကိုလက်ခံတဲ့နိုင်ငံမရမချင်းလွတ်မပေးဘူးလို့ပြောဆိုထားတာပါ။ Ivory Coast နိုင်ငံမှာ2010နဲ့2011ခုနှစ်အတွင်းလူပေါင်း 3,000 လောက်တေကြီးခဲ့ရတဲ့ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေမှာဒီပုံကိုယ်တွေပတ်သက်မှုရှိတဲ့အကြောင်းချင်းချင်းရှာရှာတက်တင်မပြနိုင်ဘူးလို့တရားသူကြီးတွေကပြောဆိုခဲ့တာပါ။တရားလိုရှိနေတဲ့ဘက်ကတော့အယူခံတင်ဖို့စီစဉ်နေကြပါတယ်ရှင်။
မေဂန်တွင်းကိုတရားမဝင်ဝေယမှုနဲ့ဖမ်းဆီးခံရတဲ့သူတွေကသူတို့ကိုပြန်လွှတ်ပေးဖို့အရေးအစာငတ်ခံဆန္ဒပြခဲ့ကြတာမှာ ICE အမေရိကန်အကောက်ခွန်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေကနောက်ဆုံးမှာတော့ဒီဖမ်းထားတဲ့သူတွေကိုအတင်းအကျပ်အစာကျွေးခဲ့တဲ့အကြောင်းဒီပြပြောဆိုလိုက်ပါတယ်။အနည်းဆုံးဖမ်းခံထားရတဲ့သူ6ယောက်ကိုနှာခေါင်းပိုက်သွင်းပြီးတော့အတင်းအကျပ်အစာကျွေးခဲ့သလိုနောက်9ယောက်ကလည်းအစာစားဖို့ညှင်းဆုံနေတဲ့အကြောင်း ICE တာဝန်ရှိသူတွေကကြားသားပေးနေတဲ့ကောင်ကဒီပြလိုက်ပါတယ်။ Texas ပြည်နယ် El Paso မြို့၊ Florida ပြည်နယ်မာယာမီမြို့Arizona ပြည်နယ် Phoenix မြို့နဲ့ California ပြည်နယ်က San Francisco မြို့နဲ့ San Diego မြို့တွေမှာအတိအကျအဖမ်းခံထားကြတဲ့သူတွေဖြစ်ပါတယ်။အဖမ်းခံထားတဲ့သူတွေက82နာရီကြာအစာငတ်ခံရင်ဒါမှမဟုတ်ထမင်း6နှစ်ဇက်တိုက်မစားဘဲနဲ့နေရင်အချုပ်ထဲကသူတွေကိုအတင်းကျပ်အစာကျွေးခွင့်ရှိတယ်ဆိုပြီးတော့ Federal ဥပဒေကဖော်ပြထားတာပါ။ဒါမှလည်း El Paso မြို့ ICE ဌာနမှာအစာအတင်းကျပ်ကျွေးခံရတဲ့သူရဲ့အခြေအနေဟာဆိုးရတဲ့အကြောင်းဒီနေရာကိုကိုယ်တိုင်သွားပြီးတော့တွေးဆောင်ခဲ့တဲ့ Texas ပြည်နယ်ဆိုင်ရာအမတ် Veronica Escobar ကပြောပါတယ်။ Texas ပြည်နယ်မှာအဖမ်းဆီးခံရသူ Ruby Cole ရဲ့ရှင်းနေရဲ့အဆိုအရတော့ဒီလိုနှာခေါင်းပြွန်တက်ပြီးတော့အစာအတင်းကျွေးရတဲ့အတွက်အဖမ်းခံရတဲ့သူရဲ့နှာခေါင်းထဲသွေးထွက်ပြီးတော့အော်ရနာတွေလည်းကျုံရတယ်လို့လည်းပြောဆိုထားပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 0483တိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာတိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE မြန်မာဘိုင်းအစီအစဉ်ရဲ့တင်းင်းကနေနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆောင်ရွက်ချဖို့လွှတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလွှတ်တော်၃နှစ်မြောက်နေ့အခမ်းအနားမိန့်ခွန်းမှာအခုလိုပြောဆိုတာပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီတရဖွဲ့စည်းဖို့အရေးကြီးအဆိုကိုပြည်သူ့ဆွေးနွေးလွှတ်တော်မှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်ဦးအောင်ချီညွန့်ကတင်သွင်းခဲ့တာမှာစစ်တပ်ကိုယ်စားလှယ်ဘက်ကကန့်ကွက်ခဲ့ပြီးရပ်ပိုင်းကြမှာပဲဒေါန်ဆန်းစုကြည်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ဖြစ်ရေးအတွက်လူထုထောက်ခံမှုရအောင်ယူရမှာဖြစ်တဲ့အကြောင်းလူထုထောက်ခံမှုကိုရယူထားမှလည်းဥပဒေနဲ့ကန့်ညှင်းဖို့လိုတယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်။လွှတ်တော်မှာရွေးကောက်ခံစရာမလိုတဲ့လွှတ်တော်အမှတ် 25 ရာခိုင်နှုန်းကိုစစ်တပ်ကရယူထားတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွှတ်တော်မှာအလုံးရဲ့ 85 ရာခိုင်နှုန်းထောက်ခံမှုရမှာလို့သတ်မှတ်ထားတာကြောင့်စစ်တပ်ရဲ့ထောက်ပံ့မှုမရရင်ဖွဲ့စည်းပုံပြင်နိုင်မှာမဟုတ်ပါဘူး
။အိန္ဒိယမြန်မာနယ်စပ်မူရေးမြို့မှာနီပေါ်အမျိုးသမီးငယ်တရားကြောကိုကယ်တင်နိုင်ခဲ့တဲ့အကြောင်းအိန္ဒိယနဲ့နီပေါ်သတင်းတွေမှာဖော်ပြထားပါတယ်။မော်ရီမြို့နယ်စပ်စခန်းမှာအယောက်40မော်ရီမြို့ကအင်တလုံးမှာလည်းနောက်အယောက်20လူကုန်ကူးခံရတဲ့နေပေါ်မင်းကလေးတွေကိုစနေနေ့မှာကယ်တင်လိုက်နိုင်တဲ့အကြောင်းသတင်းတွေကဖော်ပြထားတာပါဒေးလီအမျိုးသမီးကော်မရှင်နဲ့မေတီနေပေါ်တို့ကမနီပူရာပြည်နယ်ကရဲတွေနဲ့တက်ကြွလှုပ်ရှားသူတွေနဲ့ပူးပေါင်းပြီးတော့တစ်နေ့လုံးဆောင်ရွက်ခဲ့တဲ့အတွက်အိန္ဒိယအရှေ့မြောက်ပိုင်းမနီပူရာပြည်နယ်ကမြို့တွေမှာနေပေါ်အမျိုးသမီးတရားကျော်ကိုလူကုန်ကူးသူတွေလက်ထက်ကနေကယ်တင်နိုင်ခဲ့တာပါမနီပူရာပြည်နယ်မြို့တော်အင်ဖက်မှာတောက်ကြနေညနေကလည်းမင်းကလေးအမျိုးသမီး61ယောက်ကိုဟိုတယ်တစ်ခုမှာရဲကရှာတွေ့ခဲ့ပြီးတော့လူကုန်ကူးသူကိုလည်းဖမ်းမိတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။မြန်မာပြည်ကနေတဆင့်တောင်အာရှနဲ့အရှေ့အလယ်ပိုင်းစီက ို့ဒီအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလူကုန်ကူးခေါ်သားဖို့ကြိုးစားခဲ့ကြတာလို့အိန္ဒိယသတင်းတွေကဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲကလေးများအခွင့်အရေးကာကွယ်ရေးမဏိပူရကော်မရှင် MCPCR မေတီနီပေါ်နဲ့အိန္ဒိယခြေဆိုင် NGO အဖွဲ့တွေနဲ့အိန္ဒိယမြောက်ပိုင်းရဲတွေပူးပေါင်းပြီးတော့နီပေါ်အမျိုးသမီး103ယောက်ကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းမေတီနီပေါ်အဖွဲ့ဥက္ကဋ္ဌဘေရှ်ဝါခတ်ခါကပြောပါတယ်။လက်တလုံးမှာတော့ကဲတင်ထားတဲ့အမျိုးသမီးတွေကိုဘေကင်းရာဥချဝါလာဟုံးမှာမဏိပူရအစိုးရရဲ့အမျိုးသမီးရေးရာကနေရာချပေးထားတဲ့အကြောင်း MCPCR တာဝန်ရှိသူတွေကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးရာဖ်နော်သန်ကသူ့ရဲ့ကျောင်းတက်စင်ကနှစ်ချုပ်ဆောက်ထက်ကဓာတ်ပုံတစ်ပုံချောင်းတော့သူရာဒုကနှုတ်ထွက်မှာမဟုတ်ဘူးလို့ထပ်ပြီးတော့ပြောဆိုထားပါတယ်။ကျောင်းတက်စင်ကနှစ်ချုပ်ဆောက်ထက်မှာတော့ကူကလကလန်အဖွဲ့ဝင်တဦးလိုဝစ်စားထားတဲ့လူတဦးပေးမှာမျက်နာကိုအမဲရောင်ချထားတဲ့အမျိုးသားတဦးရက်ထားရက်နေပုံကိုတွေ့ရပါတယ်။ဓာတ်ပုံနဲ့လူကသူ့မဟုတ်ဘူးလို့ညှင်းဆုံနေတာဖြစ်ပါတယ်
။ဒီအပိုင်းမှာအမေရိကန်ပြည်အောင်စစ်တလောင်းနေရာတော်တော်များများမှာအေးဒဏ်ကိုအလူလဲခံရတဲ့အချိန်မှာတော့ဒီဆောင်ဘရော့ကုံမလဲလို့မျှော်နေသူတွေအတွက်သတင်းများကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်အောင်စုကမြေကျွတ်ကြီးရဲ့ခံမှန်းချက်အရဒီနှစ်ဆောင်ကုနာမြင်မယ်လို့ပြောဆိုထားပါတယ်ရှင
်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံရဲ့ဒီသတင်းပတ်ဝါရှင်တန်ကကုန်သွယ်ရေးဆွေးနွေးပွဲမှာဆက်ပြီးဆွေးနွေးမယ်ကြောင့်ကြမယ်ဆိုတာကလွဲလို့တခြားခိုင်မာတဲ့သဘောတူညီချက်မရပဲပြီးဆုံးသွားပါတယ် VOA သတင်းနောက်နိုင်ချင်းရဲ့သတင်းလွှာကိုတော့မတ်သိန်ကြီးထိုင်းကပြောပြမှာပါ
ကျွမ်းဝမှုနဲ့ကံကောင်းမှုသင်္ကေတကိုဆောင်တဲ့တရုတ်ရိုးရာဝက်နှစ်အခု2019ခုနှစ်အတွက်အမေရိကန်ဒင်္ဂါဌာနက Lucky Money လက်ခေါ်ဒင်္ဂါတွေထုတ်ထားပါတယ်။နှစ်နိုင်ငံအနေနဲ့ကျွမ်းမှုလမ်းကြောင်းပေါ်မှာရောက်နေပြီလားဆိုတဲ့အပေါ်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အကောင်းမြင်ပြောဆိုထားပါတယ
်။ We had an incredible meeting yesterday with the Vice Premier of China.A very powerful man, highly respected.
တရုတ်ဒုတိယဝန်ကြီးချုပ်နဲ့မနေ့ကဆွေးနွေးခဲ့ပါတယ်။သမ္မတရှိကလည်းလေးစားတဲ့အင်မတန်မှလေးစားပွဲကောင်းပြီးခိုင်မာပြတ်သားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။သူနဲ့အများစုကတော့ကုန်သွယ်ရေးနောက်ဖန်တနယ်ဆေးဝါးအရေးတို့အကြီးလဲဆွေးနွေးခဲ့ကြပါတယ်။ဖန်တနယ်ဟူတရားမဝင်သတ်မှတ်ပေးဖို့တရုတ်ဘက်ကသဘောတူပါတယ်။ဒါဆိုရင်ကျွန်တော်နိုင်ငံတွေကိုဖန်တနယ်ဆေးဝါးဝင်ရောက်လာမှုအပေါ်မှာအကြီးအကျယ်ဆက်ရောက်မှုရှိစေမှာဖြစ်ပါတယ်။
လေသမားတွေရေးဆောင်ရွက်ပေးနေတဲ့ National Legislation for the Illinois Fund Bureau ရဲ့ညွှန်ကြားရေးမှူး Adam Nelson ကတော့ American လေသမားတွေဘက်ကလည်းမျှော်လင့်နေတယ်လို့ပြောပါတယ်
။ We have lost sales and you know I think the longer it goes
အယောင်ကျသွားပါတယ်။ဒီတိုင်းဆက်သွားအောင်မယ်လို့ထင်ပြီးဒီနိုင်ငံတွေအနေနဲ့ကုန်စည်စီးဆင်းမှုတစ်တရက်ပေါ်ထွက်လာမယ်အနေအထားရှိနေပါတယ်။ဒါကစိုးရိမ်စရာပါ
သမရထွန်းနဲ့ဓာတ်ရည်ညှိနှိုင်းရေးကိုဦးစားပေးလုပ်ဖို့တရုတ်ရဲ့ဆုံးဖြတ်ချက်အပေါ်တွက်ချင်ပြီးအကောင်းမြင်မျှော်လင့်ချက်ထွက်ပေါ်လာတာဖြစ်တယ်လို့စာရေးဆရာနဲ့နိုင်ငံရေးတုံးသက်သူပိုကွန်ချန်းကပြောပါတယ
်။ဒို့ဟော完成了他的使命而且给习近平带来了新年大礼那就是这次的谈判的焦点不在谈判本身或者贸易协定本身
ဒီတချင်ကတော့လူဟေးကရှီကျင်းပင်အတွက်နှစ်သက်ကူလက်ဆောင်ပေးလိုက်တာပါပဲကွန်တွေရေးသဘောတူညီချက်အတွက်အဓိကထားပြီးညှိနှိုင်းကြတာမဟုတ်ပဲထရမ့်ဘက်ကရှီကျင်းပင်နဲ့ထပ်တွေ့ပါမယ်ဆိုတာရဖို့ဖြစ်ပါတယ်တရုတ်အတွက်အရေးကြီးဆုံးကတော့ရှီကျင်းပင်တိတ်ခါမကြရေးဖြစ်ပြီးပြည်တွင်းမှာသူ့ဆောင်ရွက်ချက်ပါဆိုတာကိုပြစရာတစ်ခုခုရှိဖို့ပဲဖြစ်ပါတယ
်အမေရိကန်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ဘက်ကပို့ပြီးတော့ဝယ်ယူလာတဲ့အပေါ်မှာအမေရိကန်ဘက်ကချီချူပြောဆိုနေပေမဲ့လည်းဒီထက်ပိုပြီးဆောင်ရွက်ဖို့လိုနေသေးတယ်လို့လည်းပြောဆိုကြပါတယ်ဒီထဲမှာအကြီးဆုံးစွန့်ရင်ချက်တစ်ခုကတော့ဤပညာခိုးယူမှုဖြစ်ပါတယ်အထက်လွတ်တော်အမတ်မာကိုရူဘီယိုကအခုလိုပြောပါတယ
် China is going to is a great power is going to continue to be a great nation it's not about containing China
but you got အင်အားကြီးရဲ့နိုင်ငံတစ်ခုဖြစ်သလိုအင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်လက်ပြီးတော့လည်းစီရင်မှာဖြစ်ပါတယ်တရုတ်ကိုထိညှုပ်ဖို့ပြောနေတာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဆက်ဆံရေးမှာတော့ဟန်ချက်ညီအောင်ထိန်းဖို့လိုအပ်နေပါတယ်နောက်သူတို့အနေနဲ့တော့ကြိုက်စီတို့လုပ်ပြီးကျွန်တော်တို့ကြတော့ကန့်သက်နေတာမျိုးလည်းလုံးလုံးမရနိုင်ပါဘူး။နောက်ကျွန်တော်တို့တီထွင်ထားတာတွေကိုခိုးယူပြီးကျွန်တော်တို့ကုမ္ပဏီတွေကိုအလုပ်ဆက်မလုပ်နိုင်တော့အောင်အဲ့ဒီနည်းပညာတွေကိုသုံးနေတာမျိုးလည်းမရနိုင်ပါဘူး
။အမေရိကန်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ပြောဆိုနေချိန်မှာစစ်ဆန်ညှိနှိုင်းရေးအဖွဲ့တွေကတော့ဆက်ပြီးတွေ့ဆုံဆွေးနွေးနေကြပါလေ။ Washington ga swin ne pwe a paw ma do tiyo nang ngan twin we ban mu tei mi shi la ba bu tiyo nang ngan ma naw la de naw ta jaw swin ne ma phit de lu le ana bai do ga pyo su tha ba de shin
ma tin yi dai pyo pyo daw da ba a ku ta ka ro iran ne patat de tadin lwa de bo tin sat ba me mai 800 jaw a kwa we thi yaung nai de ho bi za lo a mi pe tha de ta we pye pe thain do ပေရင်တဒုံးကြီးကိုအောင်မြင်စွာစမ်းသပ်ပြစ်လွတ်နိုင်ခဲ့ပြီလို့အီရန်နိုင်ငံကကြေညာလိုက်ပါတယ်။ဒီစမ်းသပ်မှုဟာအီရန်ရဲ့ကာကွယ်ရေးအတွက်သာဖြစ်တယ်လို့အီရန်အစိုးရကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်မှာတော့လာမယ့်၈နှစ်အတွင်းဒုံးကြီးထုတ်လွှတ်တာကိုရပ်ဆိုင်းထားဖို့သတိပေးထားတာပါ။အက်ဒဝတ်ယာရနီယန်ကိုင်ရိုမျိုးကပေးပို့တဲ့သတင်းလွှာကိုဆက်ပြီးပြောပြမှာပါ။1989ခုနှစ်တုန်းကအီရန်နိုင်ငံမှာပေါ်ပေါက်ခဲ့တဲ့အစ္စလာမစ်တော်လှန်ရေးနှင့်အနှစ်40ပြည့်အထိမ့်မှအခမ်းအနားကျင်းပခြင်းရဲ့တစ်စိတ်တစ်ပိုင်းအဖြစ်အီရန်ကာကွယ်ရေးဝန်ကြီးအမီယာဟာတာမီကမိုင်800ကျော်ရောက်နိုင်တဲ့တာဝေးပြည့်ပေရင်းတပ်ဒုံးကျည်စမ်းသပ်ပစ်လွတ်တာကိုအီရန်နိုင်ငံပိုင်ရုပ်မြင်သံကြားကနေပြသသွားပါတယ်။ဒီရုပ်သံအစီအစဉ်ထဲမှာဒုံးကျည်တွေပစ်လွတ်နေတာကိုတွေ့ရပြီးအဲ့ဒီထဲမှာကာကွယ်ရေးဝန်ကြီးကမိတ်ဆက်လိုက်တဲ့ကိုဗီဇက်အမည်ရှိတာဝေးပြည့်ပေရင်းတပ်ဒုံးကျည်ကိုလည်းအောင်မြင်စွာစမ်းသပ်ပြစ်လွတ်ခဲ့ပုံရတယ်လို့ယူဆရပါတယ်။အီရန်ရုပ်သံကပြသတဲ့ဗီဒီယိုဟာဟိုဘီဇက်ဒုံးကျည်ကိုတကယ်ပြစ်လွတ်တဲ့ဗီဒီယိုဟုတ်မဟုတ်ဆိုတာကိုတော့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အီရန်အင်ဂျင်နီယာတွေဟာ Cruise ဒုံးကျည်အင်ဂျင်တိဆောက်ရေးအစာပိုင်းအခက်ခဲတွေကိုကျော်လွှားနိုင်ခဲ့ပြီလို့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့အာကာသနည်းပညာဌာနခွဲရဲ့အကြီးအကဲအမီဒါလီဟာဂျီဇဒက်ရဲ့ပြောစကားကိုကိုးကားပြီးရိုက်တာသတင်းကရေးပါတယ်။အခုဆိုရင်တာဝေးပြည့်ပဲတင်းဒုံးကျည်တွေကိုအပြည့်စုံတည်ဆောက်နိုင်ပြီလို့ဆိုပါတယ်။အီရန်ဟာသူ့ရဲ့စစ်စွမ်းရည်နဲ့ပတ်သက်လို့ရှိတာတဲ့ပို့ပြီးခြေကားပြောနေခြင်းသာဖြစ်တယ်လို့အနောက်တိုင်းစစ်ဘက်ကျွမ်းကျင်သူတွေကပြောပါတယ်။အီရန်ဟာတာဝေးပြည့်ဒုံးကျည်တွေထုတ်ဖို့ကြိုးစားနေတယ်လို့အမေရိကန်သမ္မတဒိုနယ်ထရန့်ကဆွဆွဲရင်း2015အီရန်ဆိုင်ရာနျူကလ িয়ার သဘောတူညီစာချုပ်ကနေပြီးခဲ့တဲ့မေလကနှုတ်ထွက်လိုက်တာပါ။အီရန်ကတော့သူ့ရဲ့ပဲတင်းတပ်ဒုံးကျည်အစီအစဉ်ဟာအမေရိကန်ဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားတို့နဲ့သဘောတူခဲ့တဲ့2015နျူကလ িয়ার သဘောတူညီချက်နဲ့ဘာမှမဆိုင်ဘူးလို့အပြင်းထန်ညင်းဆိုနေပါတယ်။တစ်ဖက်မှာလည်းကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ခုမှာတော့အီရန်အနေနဲ့နျူကလ িয়ার ထိပ်ဘူးတည်ဆောင်နိုင်တဲ့ပေတင်းတပ်ဒုံးကျည်တိဆောက်တာမျိုးကို၈နှစ်တာကာလအထိမလုပ်ဘဲရန်နာထားဖို့တားမြစ်ထားပါတယ်။ဒါပေမဲ့သူတို့ရဲ့ဒုံးကျည်အစီအစဉ်ဟာနျူကလ িয়ার လက်နက်အတွက်မဟုတ်ဘဲနိုင်ငံကာကွယ်ရေးတီးသန့်အတွက်သာဖြစ်တယ်လို့အီရန်အစိုးရကတုံ့ပြန်ပါတယ်။အမေရိကန်ကအီရန်အပေါ်စီးပွားရေးတံခါးပိတ်ဆို့ထားသလိုမျိုးမဟုတ်တဲ့ဆက်ဆံရေးမျိုးကို EU ဥရောပသမဂ္ဂကချမှတ်ဖို့ရှိနေချိန်မှာအခုလိုအီရန်ကဒုံးကျည်စမ်းသပ်မှုလုပ်ပြလာတာဖြစ်တယ်လို့ဘေရုတ်မြို့မှာရှိတဲ့အမေရိကန်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက္ခဟီလာခါရှန်ကပြောပါတယ်။ဒါဟာအပေးယူလုပ်ရေးနီးပြရဖြစ်တယ်လို့သူကဆိုပါတယ
် Knowing how they operate I think they want to negotiate
သူတို့ဘယ်လိုလုပ်တတ်တယ်ဆိုတာသိနေကြတာပဲအီရန်ကညှိနှိုင်းနေတဲ့သဘောရှိပါတယ်တစ်ဖက်မှာအီရန်ဟာလူ့အသက်အချုပ်အခြာအာဏာပိုင်နိုင်ငံဖြစ်တဲ့နိုင်ငံသားဝင်ဆွဲတာကိုလက်မခံနိုင်ဘူးဆိုပြီးသူတို့တိုင်းပြည်သားကိုပြောပါနိုင်မယ်အခြားတစ်ဖက်မှာကြတော့ဥရောပသမဂ္ဂကိုသူတို့နဲ့လာရောက်ညှိနှိုင်းဖို့ဖိတ်ခေါ်ပါနိုင်မယ်
သူတို့ရဲ့ဒုံးကျည်အစီအစဉ်ပေါ်နားလေလက်ခံလာနိုင်အောင်အီရန်ကတိုက်ခါဆဲတဲ့နည်းကိုသုံးတာဖြစ်တယ်လို့ပါမောက္ခခရှန်းကသုံးသပ်ပါတယ်။အီရန်ရဲ့ဒုံးကျည်ပြစ်လွတ်မှုအကွာအဝေးဟာမိုင်1300ထက်ကျော်လွန်နိုင်ဖို့မရဘူးလို့ခရှန်းကထောက်ပြပါတယ်။2008နိုဝင်ဘာမှာချမှတ်ခဲ့တဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုကြောင့်အီရန်ဟာစီးပွားရေးအရာအထိနာနေတယ်လို့အီရန်သမ္မတရိုဟာနီကမကြသေးမီကပဲဝန်ခံပြောဆိုခဲ့ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ
်။ဒီစုံရာရက်စီစီမံကိန်းကိုစုံစမ်းစစ်ဆေးပြီးအစိုးရခံစားရေးဖို့2016ဩဂုတ်လမှာကော်မရှင်ဖွဲ့ပြီးကြတာမှုအခုဆိုရင်နှစ်နှစ်ကျော်သွားပါပြီ။ဒီစုံစီမံကိန်းအကောင့်တွေဖို့စီအစိုးရနဲ့တရုတ်2006မှာစာချုပ်ချုပ်ဆိုပါတယ်။မြစ်ဆုံအပြင်မေခနဲ့မေလိကမြစ်တွေမှာရေအားရစစ်တိဆောက်ဖို့လဲပါဝင်ပါတယ်မြစ်ဆုံအစီရင်ခံစာကိုအခုတည်းကမထုတ်ပြန်နိုင်သေးပါဘူးမြစ်ဆုံကိစ္စအချိန်ဆွဲနေရင်မြမပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်ကုမ္ပဏီတွေစိတ်ကုံသွားနိုင်တယ်လို့ကချင်ပြည်နယ်ကိုဒီဇင်ဘာလကတွားရောက်ခဲ့တဲ့တရုတ်သားအမဟုံးလျံကသတိပေးလိုက်ပါတယ်တရုတ်မြန်မာစီးပွားရေးဇင်းညာမှာလိုအပ်တဲ့ရစစ်ဓာတ်အတွက်မြစ်ဆုံစီမံကိန်းကိုနှစ်ဦးနှစ်ဖက်လက်ခံနိုင်အောင် Slangon Chosani de Elu, Zanwaila, Seniani Tok, the Yotayo Facebook Ma, Myanmar Badane Topian Tavare. Kachipinera Dita Ganuya, Miesun Simangu, Sanyan Damu, Kangwetanu, Malocha Jow, Pipa Yau Poku is in a poor seed we gather, Miesun Simangu, Kangwenida Pitelu Suvare. Miesungu Makangwete Kachinangae Patine, Lumui, a poor seed we will lay, Nama Hong Yanga.
ကျူတာပါတယ်။ဒါပေမဲ့တန်မန်ဟုံးလျံနဲ့တွေးဆောင်ခဲ့တဲ့ကချင်နိုင်ငံရေးခေါင်းဆောင်တွေကတော့မြစ်ဆုံစီမံကိန်းကိုထောက်ခံကြောင်းမပြောဘူးလို့ညင်းဆိုလိုက်ပါတယ်။တရုတ်တန်မန်နဲ့တွေးဆောင်စဉ်မြစ်ဆုံစီမံကိန်းကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ကချင်ခေါင်းဆောင်ထော်တာတူးကြကဆိုပါတယ်။တရုတ်တန်မန်နဲ့တီးတန့်တွေးဆောင်တဲ့ကချင်နေချင်းအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌကလည်းမြစ်ဆုံကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ဆိုပါတယ်။အနောက်တိုင်းနိုင်ငံတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုသာစိတ်ဝင်စားပြီးလက်တွေ့ကူညီမှုနှဲပါကြောင်းကချင်တိုးတက်ဖွံ့ဖြိုးရေးကိုတရုတ်ကသာစိတ်ရင်းအမှန်နဲ့ကူညီနေတာလို့တာမဟုံလျံကဆိုပါတယ်။မြန်မာအသင်းအဖွဲ့နဲ့နိုင်ငံရေးပါတီတွေကိုတရုတ်ပြည်ကိုပိတ်ကိုပြီးပြည်တွင်းမှာလည်းလက်ဆောင်ပစ္စည
ယ်လို့ NLD ဒုအဖွဲ့ဖြစ်သူဒေါက်တာဇော်မြင့်မောင်ကဇန်နဝါရီလ19ရက်နေ့ကတာချီလိတ်ခရီးစဉ်မှာပြောဆိုသွားပါတယ် NLD ပါတီဟာပြည်သူပါတီဖြစ်တာမို့ပြည်သူသဘောထားနဲ့ဆန့်ကျင်တာမျိုးကိုလုံးဝမဟုတ်ဘူးလို့ဆိုပါတယ်မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးဘူတန်ရွှေအစိုးရနဲ့တရုတ်ကုမ္ပဏီတို့အကြားချုပ်ဆိုထားတဲ့စာချုပ်တွေကစပြီးပြန်လည်ဆန့်ကျင်နေရတာမို့စီစစ်လေ့လာမှုမှာကြန့်ကြာနေတယ်လို့ဆိုပါတယ်တရုတ်သားမဟုံးရန်ကတော့ပြီးနိုင်ကန်းနိုင်ရင်ကိုလိုချင်တာကိုရလိမ့်မယ်လို့ယူဆနေပုံရပါတယ
်ရခိုင်ပြည်နယ်မှာလူသားချင်းစာနာပြီးကူညီထောက်ပံ့ရေးပြန်လည်နေရာခြားရာရေးပုံမျိုးရေးစတဲ့စီမံကိန်းတွေအကောင့်ထဲဖော်တာကိုတရုတ်ကကူညီနေပါတယ်နိုင်ငံတကာအတိုင်းဝန်းမှာတရုတ်အစိုးရဟာမြန်မာအစိုးရဘက်ကခိုင်မာစွာယက်တီပေးနေတယ်လို့လည်းဟုံးလျံကဆိုပါတယ်NLD အစိုးရနဲ့မြန်မာတပ်မတော်ကိုအပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချနေတော့တရုတ်ကကူညီထောက်ပံ့နိုင်ရင်ဆွေမျိုးပေါက်ပေါ်ဆက်ဆံရေးကိုတဆင့်မြင့်ပြီးမြစ်ဆုံကိုပြန်ဆနိုင်လိမ့်မယ်လို့တရုတ်ဘက်ကတွက်ဆနေပုံရပါတယ်။လူဒန်းနာကိုနှစ်သက်တဲ့မြန်မာပြည်သားတွေကျေနပ်အောင်ငွေအားပစ္စည်းအားနဲ့တရုတ်ကပေးကမ်းနေတာဖြစ်ပုံရပါတယ်။တရုတ်မြန်မာစင်ကြံနဲ့တရုတ်ရဲ့ရန်ဝန်းလမ်းကြောင်းစီမံကိန်းမှာမြစ်ဆုံရေအားလျှက်စစ်ဟာအရေးကြီးတယ်လို့ဆိုပါတယ်။
မြန်မာပြည်ကတရုတ်စီမံကိန်းအားလုံးဟာတက်ဆိုင်ရာအာဏာပိုင်ရဲ့သဘောတူချက်နဲ့အကောင့်တွေပေါ်နေတာဖြစ်ပါတယ်။အစိုးရအာဏာပိုင်တွေကျေနပ်ဖို့ကတရုတ်ကုမ္ပဏီတွေကအဓိကထားကြပါတယ်။ဒေသခံပြည်သူသဘောထားမပါဘဲမြန်မာပြည်မှာတရုတ်စီးပွားရေးလှုပ်နေတာအနည်း30ကျော်နေပါပြီ။အပြည်ပြည်ဆိုင်ရာ NGO အဖွဲ့တွေကလည်းသူတို့လှုပ်ချင်တာကိုလုပ်နိုင်အောင်နေပြည်တော်ရဲ့သဘောတူချက်ရဖို့ကြိုးစားကြရပါတယ်။ဥပမာခါခါပူရာစီအမျိုးသားဥယျင်တီထောင်မဲ့စီမံကိန်းကိုဖျက်သိမ်းပေးဖို့ရွာပေါင်း200ကျော်ကဆန္ဒပြတောင်းဆိုတာကိုကြည့်ရင်ဒေသခံပြည်သူလူထုသဘောထားကိုအဓိကမထားတာသင်ရှားတယ်လို့ဇန်နဝါရီလ17ရက်နေ့ထုတ် China Law Blog မှာတန်တမာဟောင်းရောဘတ်ဝက်စ်ကရေးထားပါတယ်ဒါပေမဲ့မြစ်ဆုံစီမံကိန်းဟာတပြည်လုံးနဲ့သက်ဆိုင်ပြီးတပြည်လုံးကကန့်ကွက်နေတာမို့အစိုးရအာဏာပိုင်ကရှက်ဆိုင်ထားရတာဖြစ်ပါတယ်ဒီစီမံကိန်းကိုရေးဆွဲခဲ့တဲ့စီအစိုးရအဖွဲ့ဝင်ဟောင်းတွေမှလည်းဖြည့်ရှင်းဖို့တာဝန်ရှိတယ်လို့ယူဆကြပါတယ်။တကယ်တော့ဟုံးလျံပြောသွားတဲ့စီးပွားရေးစင်ကြံနဲ့ရဝင်းလမ်းကြောင်းစီမံကိန်းဟာတရုတ်အကျိုးစီးပွားမြင့်တင်တဲ့လုပ်ငန်းတွေဖြစ်လို့တရုတ်ကသာယင်းနှီးမြှုပ်နှံပါလိမ့်မယ်။မြစ်ဆုံစီမံကိန်းဖျက်သိမ်းလိုက်လို့ဒီလုပ်ငန်းတွေအကောင့်ထဲမပေါ်ရင်လဲမြန်မာပြည်သူအတွက်ဘာမှထူးခြားမှာမဟုတ်ကြောင်းပါခင်ဗျာ။
ဝန်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးမှတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာအတန်းကပို့ချမှာဖြစ်ပါတယ
်ဒီတွင်ပါ English American စာကန်တာမှာယူတယ်ရတယ်လို့အဓိပ္ပာယ်ရတဲ့ get ကိုအခြေခံတဲ့ idiom အသုံးချက်ကိုတင်ပြပြီးမှမို့ပထမဦးဆုံ
း get cold feet
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက GET GET ကဖြစ်တာ COLD COL ကအေးတာ FEET FEET က6တွေဆိုတော့စသုခွန်ရဲ့တိုက်ရိုက်ဒီတွေကတော့6တွေအေးဆက်လာတာဖြစ်ပါတယ်လူတွေအနေနဲ့ထို့သဖြင့်အရေးကြီးတဲ့ကိစ္စတစ်ခုလုပ်ရတော့မယ်ဆိုရင်လုပ်ဖို့အချိန်နီးလာလေးကြောက်စိတ်တွေတံပြစိတ်တွေဝင်လာမှုကြောင့်ကျမတို့မြန်မာမှာခြေပြက်လက်ဖျားအေးလာပြီးဒူးတွေတုံလာပြီးဆိုတဲ့ဆိုရွေးတွေရှိသလိုATM ဆိုတဲ့တော့ white ဒီပေကလည်းအလားတူတယ်လို့ဆိုရမှာပါကို့ဘွားမှာအပြောင်းလဲဖြစ်စေမဲ့ကိစ္စရမျိုးစသဖြင့်နဲ့ပတ်သက်လို့နီလာလေးကြောက်လာလေးတွေးလေးကြောက်လေးဖြစ်ပြီးမဝင်မရဲဖြစ်လာတာစိတ်ပြောင်းခြင်းစိတ်ပေါက်လာတာထွက်ပြေးခြင်းစိတ်ပေါက်လာတာတည်ရပေါ်ကြောင်စိတ်ဝင်လာတာစသဖြင့်တို့ကိုဆလူတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My best friend John's wedding is next week.But I'm getting worried as he seems to be getting cold feet.
ကျွန်တော်အခင်ဆုံးတငယ်ချင်းဂျော်နီရဲ့မိင်္ဂလာပွဲကနောက်တည်င်းပါလေ။ဒါပေမဲ့လို့လေသူကြည့်ရတာအချိန်နီးလာလေကြောက်လာနေပုံရတော့ကျွန်တော်လည်းသူ့အတွက်စိတ်ပူမိရဲ့ဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ My best friend John's wedding is next week, but I'm getting worried as he seems to be getting cold feet.
ခုစလေတင်ပြပေးမှာကတော့
get into hot water
ဖြစ်ပါတယ်စာလုံးပေါင်းက GET get into get into ကအထဲကိုရောက်သွားတာ HOT hot WAT R water hot water ကရေနွေးဆိုတော့စကားစုတစ်ခုရဲ့လုံးောက်ဒီပေကတော့ရေနွေးတဲ့ကိုရောက်သွားတာဖြစ်ပါတယ်ရေနွေးတဲ့ကိုကြာသွားတယ်ဆိုကလေးကမလွယ်ကျော်ပြမှာကတော့တေချာတာဖြစ်ပါတယ်ဒါကြောင့်ဒီသုံးရဲ့ idiom အသေးပဲကလူတူအနေနဲ့ဒုက္ခရောက်တာပြဿနာအကြီးအကျယ်ကြုံရတာကိုဆိုတာဖြစ်ပါလေဒီတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The two brothers always get into hot water at school as they keep picking fights with other boys
အဲ့ဒီညီကိုနှစ်ယောက်ကအเจ้าမှာအမြဲတမ်းပြဿနာတက်တယ်တခြားကောင်လေးတွေကိုသူတို့ကသွားပြီးရန်စလေးရှိတယ်လေလို့ဒီပြရပါလေ
The two brothers always get into hot water at school as they keep picking fights with other boys. Get your act together.
ဖြစ်ပါတယ်စာလုံးပေါင်းက GED get ကပြုလုပ်ဖို့ YOUR ကအသင်းရဲ့ ACT act ကအပြုမူလုပ်ရ TOGE THER together ကအတူတကွာဆိုတော့စကူထုံရဲ့တရက်ဒီပေကတော့ကုလုရက်တွေအပြုမှုတွေကိုအတူတကွစုထားပါပေါ့ idiom ဆိုတဲ့တော့ဒီပေကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါဖယိုဖယဲဗယံမရာဟူလို့ဒီလို့စီးမရှိကမ်းရှိစနစ်တကျလှုပ်လိလှုပ်ထမရှိတဲ့လူတူကိုစီးနဲ့ကမ်းနဲ့စနစ်တကျလှုပ်ဖို့ပြောတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is so disorganized.If he wants to be successful in life, he needs to get his act together.
John ကတကယ်ကိုစီးပြက်ကမ်းပြက်စနစ်တကျကိုမရှိဘူး။သူ့ဘဝမှာသူ့အနေနဲ့အောင်မြင်လို့တဲ့ဆိုရင်တော့သူလောက်တာကင်တာစနစ်တကျရှိဖို့လိုအပ်တယ်လို့ထင်ပေရပါလေ။ဥမာဝင်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John is so disorganized. If he wants to be successful in life, he needs to get his act together.
ဒီတွင်ပါ get ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
get cold feet get into hot water get your act together
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်းရဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်မကြာခင်မှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာVOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့တင်းငွေနေနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ဒုကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA တိုင်းရိုင်းလေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်မှာဖြစ်ပါတယ်။ကချင်ပြည်နယ်မြစ်စုံဒေသမှာတည်ဆောက်မဲ့ရေအားလှည့်စီစီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာတရုတ်နိုင်ငံကိုအခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နီးလန်းတွေကိုစဉ်းစားနေကြောင်းမြမအစိုးရထိပ်တန်းတာဝန်ရှိသူတို့ကမကြသေးကပြောခဲ့ကြတာပါမြစ်စုံစီမံကိန်းကိုဆက်လုပ်ရေးမလုပ်ရေးဆုံးဖြတ်ချက်ကြောင့်ဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်တယ်လဲဆိုတာစနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကိုအောင်လွင်ဦးကစီစဉ်ဆွေးနွေးထားတာပ
ါမင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့မြစ်စုံစီမံကိန်းဆက်လုပ်ရေးမလုပ်ရေးကြောင့်အစိုးရအနေနဲ့နိုင်ငံရေးသံတမန်ရေးနောက်ဆက်တွဲကြုံရနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်ပြည်နိုင်ဆွေးနွေးဖို့အတွက်ကိုဒီမြစ်စုံကိစ္စကိုစိတ်ဝင်စားစောင့်ကြည့်အခက်ခဲနေရတဲ့တရင်းစာဆရာကြီးဖြစ်ကြတဲ့ဦးစီရသူဦးတီရသူတို့ကိုကျွန်တော်ဖိတ်ကြားထားပါတယ်။ဆရာဦးစီရသူဆိုလို့ရှိရင်သူတို့ရဲ့ဒီ voice channel မှာမြစ်စုံကိစ္စကိုဒီတစ်ပတ်ညနေဖုန်းဆောင်ပါဖြစ်နေရေးထားတာရှိပါတယ်။နောက်ဦးတီရသူရဆိုရင်လည်းဒီတစ်ပတ်ထဲမှာပဲဒီမြစ်စုံကိစ္စနဲ့ပတ်သက်ပြီးသဘောထားအမြင်ဆောင်ပါတစ်ခုရေးသားထားတဲ့ပုံကိုလည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီမြစ်စုံကိစ္စနဲ့ပတ်သက်လို့အရင်ဆုံးပေါ်လေဒီမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားအမြင်သဘောထားကွာချက်တွေရှိနေတဲ့အပိုင်းကိုအရင်ဆုံးကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဆွေးနွေးစီရင်ပါတယ်ဒီအစိုးရတော့ဒီမြစ်စုံကိစ္စဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်ဆိုပြီးတော့ဒီတစ်ပတ်ထဲမှာပဲပြောသွားတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံလည်းပဲစီမံကိန်းကိုစာချုပ်ပါသဘောတူညီချက်တည်းလိုက်နာပြီးအကောင့်ထဲပေါ်ဖို့ဆိုပြီးတွန်းအားပေးနေပါတာရှိပါတယ်ဒီမြန်မာလူလူကြားမှာတော့ဟိုဒီစီမံကိန်းကိုအတိုက်ခံဟိုလက်မခံခြင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကိုတရားသွေးဒီကိစ္စမှာမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားမှာအမြင်သဘောထားတွေကဘလို့ဘလောက်တောင်ကွာချက်တွေရှိနေရလို့နားလည်ထားလဲခင်ဗျာ
တရုတ်နိုင်ငံကတော့လေဟိုကျွန်တော်အမြင်ပြောရရင်ဒီတော့ SSG တို့ NLD ဖြတ်ပြီးတော့ကျွန်တော်တို့ဒီအာရရလာတဲ့အစပိုင်းမှာတော့ဒီလောက်မဆိုးဘူးပေါ့နော်ဒီလောက်မဆိုးဆိုတော့သူတို့ကလည်းတခါမှကျွန်တော်တို့ဒီတိုင်းပြည်ရဲ့ဒီအုပ်ချုပ်ရေးအာဏာကိုရရှိတဲ့ဒီအတိုက်ခံပေါ့နော်အတိုက်ခံပေါ်ရတဲ့တစ်စလုံးလက်တည်လာပြီးပထမဆုံးကျွန်တော်ဒီအုပ်ချုပ်ရေးအာဏာကိုရရှိလာတဲ့ဒီပါတီတစ်ခုနဲ့ခေါင်းဆောင်မှုအစ်စ်တစ်ခုကိုသူတို့အနေနဲ့လည်းဒါပထမဆုံးကြုံတွေ့ရတာဖြစ်တဲ့ပြီးသူတို့အနေနဲ့လည်းအများကြီးချိန်ဆနေတဲ့အပိုင်းမျိုးအစကတူကရှိတာပေါ့နော်ဆိုတော့အဲ့လိုအခြေအနေရနေပြီးတော့ကျွန်တော်တို့ဒီဖြည်းဖြည်းချင်းကျွန်တော်တို့ဒီလက်ဖက်ဆက်ဆက်ရိုးထူတော်လာပေါ့နော်ဒီရောင်းစားကြည့်အစိုးရနဲ့ပြုတ်နိုင်ငံနဲ့ကြားမှာအဲ့တော့အဲ့ဒီချိန်မှာပဲကျွန်တော်တို့ဖြစ်တော့ဒီရခိုင်ရေးကိစ္စတွေဖြစ်တာပေါ့နော်ရခိုင်ရေးကိစ္စတွေဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံတကာပက်ချာတွေဝင်လာတဲ့ကာပါတော့၃နှစ်ဆိုတဲ့ကာလပြည်မှာတရုတ်နိုင်ငံနဲ့ဒီလိုတမာရိုးကြကျွန်တော်တို့ဒီလိုမျိုးဟိုနိုင်ငံတစ်ပြည်အပြည့်ကိုကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်တို့ဒီပက်ချာတွေအောက်မှာပေါ့နော်ဟိုရုံးကနဲ့ကာပါတရုတ်နိုင်ငံအကူအညီတွေဘလာပေးမှမဟုတ်အများကြီးယူခဲ့ရတယ်ရက်တိပေးမှုတွေအများကြီးယူခဲ့ရပေါ့ဆိုတော့ဘလို့ဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုလူရင်းတို့ချင်းပြောရရင်ဟိုပထမပိုင်းကတော့ကျွန်တော်တို့ NLD ကကျွန်တော်တို့ဒီပို့ပြီးတော့ဒီမိုကရေစီကိုဟိုလိုလားတောင်းကြတယ်ပို့ပြီးတော့ပြည်ရင်တောင်းလဲရေးဒီကိုအရင်ဥပဒေစင်ဆိုအပ်ထွက်ပို့ပြီးတော့ဟိုကြက်ကြက်ပြက်ပြက်ပေါ့နော်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တခါလေနည်းနည်းဆန်ဆန်လုပ်မယ်လို့ဒီစားတဲ့အနေအထားမှာပြုတ်တိုင်တယ်နေနဲ့ဟိုတတိထားဆက်ဆံခဲ့ပြီမဲ့ဒီစီစီကြီးကြတော့ကျွန်တော်တို့ဒီအကောင်သတိနဲ့ဆက်မှာလဲဒီကျွန်တော်တို့ဒီပြည်ရင်တောင်းလဲရအရှိန်ဟိုတိတ်မပြင်းဘူးခက်ဖြည်းဖြည်းပဲသွားရဲဒီအနေအထားမှာရှိတယ်လို့ပဲနောက်တစ်ဖက်မှာလဲဒီရခိုင်ကိစ္စကိုအကြောင်းပြုပြီးတော့ငကကအကျက်ပေးကိုဟိုအရင်ရှိခဲ့တဲ့ကျွန်တော်တို့အစိုးရလိုမျိုးပဲကျွန်တော်တို့တရုတ်နိုင်ငံရဲ့ဒီကျွန်တော်တို့ဒီအားကိုယူပြီးတော့ရင်ဆိုင်ရတဲ့အနေအထားလေးလည်းရှိလာအခါကျတော့ဒီ၃နှစ်အတွင်းမှာတရုတ်နိုင်ငံကအရင်ရှိခဲ့တဲ့ကျွန်တော်တို့ဒီဖြီးဝါးရေးကျွေးပေါ့နော်ဒီအကြိုးဆိုတော့ဒီကတိကဝတ်ရှိခဲ့တဲ့စာချုပ်ရှိခဲ့တဲ့စာချုပ်တွေကိုပြန်လည်အောင်ဆက်ဖို့ကိုကျွန်တော်တို့အနေနဲ့ဒီပြန်ပြီးတော့ဒီလက်ရှိကျွန်တော်တို့ဒီအစိုးရအစိုးရ ီအားပေးဖို့အချိန်ရောက်ပြီလို့သူတို့တွေးဖို့ရပါတယ်။ဘာလို့လဲဆိုတော့တော်တော်တန်တန်လည်းဒီအစိုးရကသူတို့အများကြီးရက်တည်ပြီးလုပ်ပေးခဲ့တယ်။ဒီအစိုးရသဘောတဘာဝကိုလည်းနားလည်သွားပြီးဖြစ်တဲ့တော့ဘာလို့အချိန်ပို့ပြီးတိုးလာတာပေါ့နော်။ကျွန်တော်မြေတုံနဲ့ပတ်သက်ပြီးတော့ဆိုတော့ကျွန်တော်နားလည်ရဆိုလို့ရှိရင်ကျွန်တော်ကျောင်းနိုင်ငံအနေနဲ့ကဂုံတိုက်ခါအနေနဲ့ဆိုသူတို့ရဲ့ထုတ်တာချုပ်ထုတ်ထားပြီးသားအနေထားမှာသူတို့ရဲ့ဂုံတိုက်ခါအနေနဲ့သူတို့ရဲ့နောက်တစ်ခါဩဇာညောင်းမှုကိုလည်းဆန့်တက်တာလည်းပါတာပေါ့နော်ဆိုတော့ဟိုထပ်ပြီးဖြားပေးလာတဲ့အမျိုးအများရှိချင်းနည်းနည်းတွေ့ရတယ်ပို့ပြီးတော့ရှင်းပို့ပြီးပြည်သားလာတဲ့အချက်ကပါဆိုတော့တောင်ဆန်းစုကြည်ဟာဒီနိုင်ငံသားချင်းနှိမ့်နှံ့မှုကိုလိုလားတယ်ဆိုတော့အဲ့လိုသစ္စာချုပ်တွေချက်လိုက်လို့နိုင်ငံသားချင်းနှိမ့်နှံ့မှုတွေတန့်သွားမှာစိတ်ပြတ်သွားမှာကိုစိုးရိမ်နေဆိုတဲ့အချက်ကိုတို့ကဟိုအားတာချက်လိုမျိုးကောက်ကင်ပြီးတော့ကျွန်တော်တို့အဲ့ဒါကိုអော်ပြီးတော့ကျွန်တော်တို့ဒီကြက်ကဒီစင်မှာမှာကျွန်တော်တို့ဒီကချင်ပြည်သားကိုတွားပြီးတော့ဒါတရုတ်တန်ရောကလည်းတွားရောက်နေတက်ပြီးတဲ့နောက်မှာထုတ်ပြန်တဲ့ကျွန်တော်တို့ကြီးညာချက်မှလည်းပေါ်ပြရတယ်ဆိုတော့အနေအထားကတော့တို့ကအသာစီးရနေပြီးတော့ကစားမယ်ဆိုတဲ့အနေအထားရှိတယ်ဆိုတော့လည်းပဲမြေပြင်မှာကတော့ကျွန်တော်တို့ပြည်သူလူထုပေါ်တော့ဒီကျွန်တော်ကချင်ပြည်သားမှလည်းမဟုတ်ဘူးမြစ်ဆုံရှိတဲ့ကချင်ပြည်သားမှလည်းမဟုတ်ဘူးဒီမြစ်အောက်ဘက်ကြောလုံးမှရှိတဲ့ကျွန်တော်တို့ပြည်သူလူအားလုံးတိုင်းငံလုံးမှရှိတဲ့အားလုံးကတော့ကျွန်တော်တို့ဒါဟိုအင်အားသုံးပြီးအနိုင်ကျင့်ခံရတယ်လို့ခံစားရတယ်ဆိုတော့အဲ့ဒီအနေအထားမှရှိပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ဟိုတခုရှိတာဒီတရုတ်နိုင်ငံအနေနဲ့ဒီသူ့ရဲ့စီးပွားရေးမဟာဗျူဟာရေးထဲမှာပါနေတဲ့ဒီမြန်မာနိုင်ငံမှာသူ့ရဲ့ဒီလက်ရှိလုပ်နေရတဲ့ရောဒီနောက်မှာလုပ်ဖို့ရှိနေတဲ့လုပ်ငန်းတွေမှာဟိုစန့်ကျင်တာမျိုးတွေနောက်ထပ်ကြိုးဝမှာကိုစိုးရင်လို့အလျှော်မပေးချင်တာမျိုးရောဖြစ်နိုင်လာတယ်ချို့ကအဲ့လိုစဉ်းစားချက်တွေလည်းရှိပါတယ်တရုတ်နိုင်ငံအနေနဲ့ဟိုဒါက president ပေါ့နော်ဒီကိစ္စမှာသူ့ဘက်ကအလျှော်ပေးလိုက်ရတယ်ဆိုရင်နောက်တခြားလိုဟိုအငင်းပွားစရာဖြစ်နေတဲ့စီမံကိန်းတွေဘာတွေမှာကန့်ကွက်တာတွေပို့ပြီးတော့အားကောင်းလာမှာကိုစိုးရင်တဲ့သဘောမျိုးနဲ့ဒါကိုသူကလည်းဟိုအလျှော်မပေးချင်တဲ့သဘောမျိုးများဖြစ်နေတာကိုသိရသေးတယ
်ဟုတ်ကဲ့ဒါတော့လေဟိုဟိုတို့လိုဟိုဟိုဘယ်လိုခေါ်မလဲကျွန်တော်တကယ်ပါဖူးပေါ့နော်အမှန်တမ်းကဩဇာအာဏာရောကျွန်တော်အင်အားကြီးမားတဲ့နိုင်ငံတစ်မျိုးနိုင်ငံဒီလိုမျိုးနိုင်ငံကြီးလိုဟာမျိုးကတော့ပို့ပြီးတော့ကျွန်တော်တို့ဒီလိုသဘောထားမျိုးပို့ရှိတာပေါ့ဗျာဟိုနောက်ကျင်သွားအောင်ဘာလို့လဲကျွန်တော်တို့ဒီအင်းဒီစီမံကိန်းမှာလည်းတပ်ပနာရှိခဲ့တယ်လို့ကျွန်တော်တို့ဒီမြေဆုံမှာလည်းဒီလိုမျိုးဟိုတို့ဟိုပေါ့နော်ကျွန်တော်လည်းကြားပါတယ်လားဒီနိုင်ငံကြီးရဥဒေသိလက်ထက်မှာဒါကိုရလိုက်ပြီးတော့ဟလာကျွန်တော်တို့ဒီတင်ကျွန်တော်တို့ဒီရေးလိုက်တာပေါ့ဗျာတို့ဒီလုပ်ငန်းကိုကျွန်တော်တို့ဒီမြေဆုံစီမံကိန်းကိုဟလာဟိုအတုံးပြုပြီးအတုံးချပြီးလိုက်ခဲ့ရေးအတွက်သူ့နိုင်ငံရေးအတွက်အတုံးချသွားတယ်လို့သူတို့တွေခံစားသူခံစားချက်မကောင်းဘူးပေါ့နော်ဒီလိုမျိုးဒီသူတို့ရဲ့ရေးလိုက်တာပေါ့ဗျာစီမံကိန်းဒီပေါ်မှာလည်းလွတ်တက်တယ်လို့ရပ်ဆိုင်ပြီးတော့နိုင်ငံရေးအမြတ်ထုတ်တာသူတို့အဲဟိုမကြည့်တတ်ဘူးပေါ့ဗျာဒါကြောင့်မို့လို့တောက်တော်တာမျိုးတွေပေါ်မှာဒီမှာထပ်ပြီးမဖြစ်အောင်ဟလာသူတို့ဘက်ကလည်းဒီစိတ်ကောက်တင်ထားတယ်ဆိုတာဒါဖြစ်နေတာပေါ့နော်ဟိုသို့တော်လည်းပဲဟိုဒီကိစ္စမှာကျွန်တော်အမြင်ပြောရရင်တော့ဟိုနှစ်ဖက်ညှိနှိုင်းပြီးတော့ပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်ဒီစာချုပ်တွေချုပ်ခဲ့တာဥပဒေစဉ်ကတည်းကလည်းမဟုတ်ဘူး။ကိုဘက်ကကျွန်တော်တို့ဖြစ်သေးရပေါ့နော်။ကျွန်တော်တို့တရားဝင်ကျွန်တော်တို့ဒီလူတို့ကရွေးတောက်တင်တော့ထားတဲ့မရှိတဲ့အစိုးရတရားရဲ့အောက်ပါချုပ်ထားတဲ့ဟာဟိုစာချုပ်တစ်ခုဖြစ်တဲ့အတွက်ပေါ့လို့အများကြီးကျွန်တော်တို့စုံစမ်းမှုကြီးမှာတဲ့အချိန်မှာချုပ်ထားတာဗျာ။ဆိုတော့ဒါကဟိုထိခိုက်နိုင်တယ်ဆိုတော့ဒါကိုတရုတ်နိုင်ငံလက်ခံပြီးတော့ကျွန်တော်တို့ဥိုင်းတိုင်းနဲ့နီးနဲ့သူတို့ရဲ့နောက်ကိုဒီလိုမျိုးဖြစ်ဖြစ်ခြင်းမျိုးဆိုရအောင်အခြေစားတဲ့တာပေါ့နော်။
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ဦးစီရဲ့သူရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ကျွန်တော်အရင်ဆုံးတစ်ချက်အနေနဲ့ကတော့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့ပေါ့လေမြန်မာလူဒီမြန်မာဆိုးရွားနဲ့ဒီတရုတ်နိုင်ငံတို့ကြားမှာအမြင်သဘောထားဘလောက်တိကွာနေလဲတလဲဆိုတာကိုအရင်ဆွေးနွေးစေချင်ပါတယ်အခုကျွန်တော်ကြားသိရတော့ဆိုလို့ရှိရင်တော့ဒီစီမံကိန်းကိုဒီဒေသခံကချင်တိုင်းသားတွေမှလာမကပါဘောနော်မြန်မာနိုင်ငံသားတွေကြားထဲမှာလဲဟိုလက်မခံချင်တဲ့သဘောထားတွေကျွန်တော်ကြေကြေလောက်လောက်ကြားနေရတယ်ရှိပါတယ်ဒီမြန်မာဆိုးရွားကတော့ဒီစီမံကိန်းကိုအရွယ်စားလျှော့ချတာဒါမှမဟုတ်လဲနေရာပြောင်းတာဒါမှမဟုတ်လဲဟိုတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုနဲ့အစားပြန်ပေးတာစသဖြင့်ပေါ့လေပြည်နယ်ချင်းရှိတဲ့နီးလန်းတွေစဉ်းစားနေတယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဟိုတရုတ်ဆိုးရွားဘက်ကတော့ဒီဆက်ကျင်နေဆိုတော့ဒီမြန်မာလူထုတရလုံးကသဘောထားမဟုတ်ဘူးဆိုတဲ့သဘောထားမျိုးနောက်ပြီးတော့စီမံကိန်းကတကယ်လုံးမယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်ဆိုတဲ့သဘောထားမျိုးတွေသူကဇောင်းပေးပြီးပြောနေတယ်ဆိုတော့ဒီမြန်မာလူထုနဲ့ဒီဆိုးရွားနဲ့တရုတ်နိုင်ငံကြားမှာဟိုကိုဒီစီမံကိန်းနဲ့ပတ်သက်လို့အမြင်တွေကဘလောက်တော့ကွာနေတယ်လို့နားလည်ထားလဲခင်ဗျာ
အဲ့တော့တရုတ်ကတော့ဟိုဒီစီမံကိန်းကိုဒါစတင်တာကျွန်တော်တို့သိကြတယ်ပေါ့နော်ဒါပေမဲ့ဘလို့ပုံတိုင်းစတင်လဲအဲ့ဒါတော့သူကတော့မပြောဘူးသူကတော့ကျွန်တော်နားလည်တာတော့သူအဖြူမဲတစ်ခုခုပြောစေချင်တယ်ပေါ့လေဆိုတော့တရုတ်တမတ်ကပြောရမှာကျွန်တော်ဖတ်လိုက်တာတစ်ခုကတော့သူကဘာလဲဆိုတော့ဒါမြန်မာပြည်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ဖို့ရဲ့နောက်တစ်ခုကတော့ဟိုတရုတ်ပြည်မှာစီးပွားရေးစတင်တော့မှာပေါ့ဗျာအဲ့ဒီမှာစီမံကိန်းကြီးပြီးပါတဲ့ခါကျတော့စွန့်ရင်တော့ရတဲ့ဟာလည်းအများကြီးပါလာမှာဆိုတော့သူကတော့ပြန်စတင်တဲ့သဘောပေါ့လေဆိုတော့ဟိုသူ့ဘက်ကဟိုစကြင်တာတည်ကြတယ်ဒါပေမဲ့ဘလို့ရွယ်စဘလို့ပုံစံမျိုးအရင်ပုံစံမျိုးလုပ်ကြံလာမတဲခွဲဘူးပေါ့နော်ဒါပေမဲ့အစိုးရကတော့ဟိုနောက်ဆုံးဦးဆောင်ဆုံးပြန်ပြောတဲ့ဟာပေါ့ဒီဒါကတော့နောက်ဆုံးဟိုတာဝန်ရှိဆုံးပုဂ္ဂိုလ်ရဲ့တယောက်လည်းဖြစ်တယ်နောက်ပြီးတော့ ဟိုလက်ရှိချိန်တွေကိုလည်းပြီးတယ်ဂျင်းနီဆိုနဲ့ဝင်ကြီးပြောတာဆိုတော့သူဟာကတော့အမှန်ဆုံးထင်ရတယ်သူကတော့ဘာပြောလဲဆိုတဲ့ခါကျတော့ခုနကပြောခဲ့တဲ့အတိုင်းပဲဟိုရွှေ့ရင်ရွှေ့မယ်ဒါမှမဟုတ်ရွယ်စားသိရင်သိမယ်ဆိုတော့ဟိုငကူပုံစံအတိုင်းအခုလက်ရှိချုပ်ထားတဲ့အတိုင်းတော့သူကမလုပ်ချင်တဲ့သဘောတော့တော့ဖြစ်နေတယ်ပေါ့အဲ့ဒီမှာကျတော့အဲ့ဒါကိုမြန်မာဘက်ကအဲ့လိုသဘောထားရှိတဲ့ဟာကိုပြုတ်ဖက်ကခံရင်လက်ခံရင်တော့အဆင်ပြေမှာပဲလေကျွန်တော်မြင်တော့ပြီးလို့မရစရာတော့အကြောင်းမရှိဘူးပေါ့နော်ဒါကဟိုနှစ်ဖက်ဆရာကလည်းဘာလို့လဲရံဖြစ်နေတဲ့အဆိုးရွားတာမဟုတ်ဘူးနောက်ထပ်လှုပ်ရှားလှုပ်ရှားလဲခုနကကြောက်ကြည့်လို့ဟာမျိုးပေါ့နော်တခြားရံမျိုးတွေအများကြီးရှိသေးတယ်ဆက်ဘက်ကထောက်ဆရာရှိတဲ့အခါကျတော့ခုနကဟာလေးပဲအဲ့ဒီကုဆိုရနှစ်ခုထိတ်တိုက်တွေ့ပြီးတော့ဒါညှိလိုက်မယ်ဆိုရင်တော့အဆင်ပြေသွားမယ်ပေါ့မြန်မာပြည်ဘက်ကတော့ဘာလို့လိုလဲဆိုကိုယ့်ဘက်ကဘာလို့ညှာလဲအဲ့ဒါတော့ပြတ်ဖို့လိုတယ်ကကျွန်တော်မြင်တာလေ
ဟုတ်ကဲ့ဆိုတော့ကျွန်တော်ခုရှိတာဒီတရုတ်နိုင်ငံအနေနဲ့ကသူ့ဒီစီးပွားရေးမဟာဗျူဟာကြီးချထားတဲ့အဲဒီမှာဒီမြန်မာနိုင်ငံငါလည်းတစ်စိတ်တစ်ပိုင်းပါနေတာဆိုတော့သူ့ဒီလက်ရှိနောက်ဆုံးမြန်မာနိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေရရှိနေတဲ့နောက်လုပ်ဖို့စီမံကိန်းတွေလည်းရှိနေတဲ့အချိန်မျိုးမှာဒီလိုမျိုးမြစ်ဆုံကိစ္စမှာသူ့ဘက်ကဟိုတစုံတရာရှော့ပေးရတယ်ဆိုရင်နောက်မှဒါမျိုးတွေဖြစ်လာမှာကိုစိုးရင်ချက်တွေကြောင့်သူကအလျှော့မပေးချင်တဲ့သဘောမျိုးလားအဲ့လိုမျိုးစဉ်းစားမယ်ဆိုရင်ရနိုင်လား
ကျွန်တော်ကတော့ရှော့ပေးရတယ်ပါညာဆိုတော့နှစ်ဖက်ဒီရှိအကျိုးစီးပွားကြည့်ရဆိုရင်တော့ဒါကတော့ပြည်လည်မှာပဲလေပေါ့လဲဆိုတော့နိုင်ငံအပြောင်းပြေးသွားလို့လည်းမရဘူးဒီဥက္ကဋ္ဌကလည်းမြန်မာစီကလိုချင်တာရှိတယ်မြန်မာကလည်းဒီဥက္ကဋ္ဌလိုချင်တာရှိတယ်ဆိုတော့ပြီးတဲ့ခါကျတော့အခုလက်ရှိကဘာပြောပြောခုနှစ်နှစ်လောက်ဒါကတော့ဒီ2017ကလေးဆိုစောင့်လာခဲ့ပြီဆိုတော့ဟိုနောက်ထပ်နည်းနည်းလေးကြောင်းလိုက်လဲကျွန်တော်အမြင်တော့အများကြီးတော့မနစ်နာနိုင်ဘူးလို့ထင်တယ်ကျွန်တော်ထင်တော့အဖြူမဲအဖြေပြည့်ကျင်တာပဲလေဦးသိန်းစင်လက်ထက်ကလည်းဖြူမဲကဒါနှစ်ကုန်ဒီနောက်ထပ်နည်းနည်းဒီကျွန်တော်ရှုလိုက်တယ် sorryဒီနေ့သူ့သက်တမ်းကုန်ဒီကျွန်တော်ရွှေ့လိုက်တယ်အခုလဲရွှေ့ရင်ရွှေ့မလားမရွှေ့ဘဲနဲ့ခုနကပြောရတာပေါ့လေဒီနောက်ထပ် option တစ်ခုပေါ့ရွှေ့ရတစ်ခုကိုယ့်ဘက်ကသွားမလားအဲ့ဒါမျိုးပဲကျွန်တော်အမြင်တော့ဆုံးဖြတ်လိုက်ဖို့လိုတယ်မဟုတ်ဆိုရင်ဒါကြီးကနှစ်ဖက်ဂျာထဲမှာစူးလို့ဖြစ်နေတယ်ဗျာစူးကတော့ကျွန်တော်အမြင်တော့ထွင်ပြစ်မှဖြစ်မယ်ဗျာထွင်မယ်ဆိုရင်လည်းဒီဒေါ်ဆန်းစုကြည်လိုမျိုးအခုဒါပြည်သူလူထောက်ခံမှုရထားတဲ့လူမျိုးကလုံးဝပဲဒါပြည်သူတွေကခြေနဲ့မယ်ပေါ့နော်ကျွန်တော်အမြင်တော့ဆိုရင်လည်းအရင်ကြီးတော့ပြဿနာမတက်တော့ဘူးခုနကလိုကိုလူတင်တာပါလေဒါတော့ပြက်ပြက်သားသားစဉ်းစားဖို့လိုတယ်ပေါ့နော်ကိုဘက်ဆိုင်ကိုလည်းကြည့်ဖို့လိုတယ်မင်းဒီကတော့ကိုလူတင်တာပါလေဒါကြည့်ဖို့လိုတယ်ဗျအဲ့ဒါနဲ့ချလိုက်ရင်တော့ကျွန်တော်မြင်တော့စင်ကြည်မဲ့တင်တယ်ဘောကလည်းလက်ခံနိုင်ပါပဲနော
်โอเคဆိုတော့ဟိုဒီတစ်ပတ်ထဲမှာပဲပေါ့လေထက်ထက်ဆန်ဆန်ဒီတရုတ် community party ရဲ့အပေါ် global times သတင်းစာမှာလည်းသဘောထားမြင်ဆောင်မတစ်ခုကျွန်တော်တွေ့ရပါတယ်ဟိုသူ့ဆောင်မရေဝီရပြောမယ်ဆိုရင်တော့ဒီမြစ်ဆန်စီမံကိန်းကိုလုံးတင်နေဆိုတာကိုဇောင်းပေးထားတာပါဟိုသူ့ထဲမှာထောက်ပြထားတာတချို့ကတော့2017မှာဒီရေရွာရေအားလင်းစစ်စီမံကိန်းကိုတရုတ်ကူညီနဲ့တိစောက်ခဲ့လို့ရန်ကုန်မီးပေးနိုင်ခဲ့တယ်ပေါ့လေဆိုတော့အခုမြစ်ဆုံဆိုရင်လည်းဒီလိုပဲအကျိုးရှိနိုင်တဲ့ကိစ္စတွေရှိတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီလိုပေါ့လေဒေသခံတွေထိခိုက်နေတဲ့နယ်ပတ်ဝန်းကျင်ထိခိုက်ကြတယ်ရှိမယ်ဆိုပြီးကန့်ကွက်တာတွေရှိပေမဲ့လည်းတကယ်တမ်းဒီလိုပေါ့လေအကျိုးခံစားရတဲ့အပိုင်းတွေရောတကယ်ပဲရှိနိုင်သလားကိုဇေယျသူပဲဆွေးနွေးပြပါဦးခင်ဗျာ
အဲသူကအကျိုးကတော့ရှိမှာပေါ့လေဘယ်လုပ်ငန်းမဆိုကိုကအကျိုးမရှိရင်တော့ဒီစီမံကိန်းကြီးကစကြရကိုကဘာမှမကောင်းဘူးဆိုရင်တော့စပြစ်မှာတော့မဟုတ်ဘူးဒါပေမဲ့အကျိုးမြတ်ကဘလောက်များနေလဲပေါ့နော်ဥမာ 50-50 လား40 60 60လားဘယ်ဘက်ကစာနေလဲပေါ့နော်ပြီးရင်ခုနကလိုမျိုးစိုးချိုးတွေဆိုရင်လဲကိုကရှောင်တိန်နိုင်မလားအဲ့ဒါမျိုးကတော့တွက်ဖို့တော့လိုတာပေါ့ဟိုရုပ်ဘက်ကဒါမျိုးတွေဟိုသူများတွေမစိုက်ထုတ်နိုင်တဲ့အချိန်မှာသူကဝင်ပြီးစိုက်ထုတ်ပေးတာအဲဝင်ပြီးတော့ခုနကလိုမျိုးပေါ့လေဂျင်းနီးနှုတ်နိုင်ကြတာဒါတွေကတော့ဟိုကျွန်တော်တို့ကြိုးစားရမှာပဲဒါပေမဲ့ဟိုကိုယ်နိုင်ငံရဲ့အကျိုးစီးပွားပေါ့လေပြီးတော့ခုနကလိုမျိုးဒါကလွန်ခဲ့တဲ့10နှစ်လောက်ကဒါချုပ်ထားတဲ့ဟာဖြစ်နေတဲ့အခါကျတော့လက်ရှိချိန်နေနေကမကြိုက်တော့ဘူးဆိုရင်ဒါလုံးလုံးဖြတ်ဖို့လဲဒါဒီဘက်ဆိုရပြောတာလည်းမဟုတ်ဘူးရွှေ့ရင်ရွှေ့မယ်ဒါမှမဟုတ်ရွယ်စားသိရင်သိမယ်ဒါမှမဟုတ်လဲတခြားစီမံကိန်းနဲ့လဲလို့လဲရနိုင်တယ်ဆိုတော့ခုနကဒီလက်ရှိကုမ္ပဏီကကြတော့လဲတရုတ်နိုင်ငံပိုင်းလိုဟာမျိုးပဲပေါ့နော်ခုနကလိုမျိုးဒါနိုင်ငံရင်းနဲ့လဲစဉ်းစားလို့ရတဲ့ကုမ္ပဏီကလည်းဖြစ်နေတဲ့အခါကျတော့သူကတော့လက်ရှိမှာသာဝရဒေါ်လာ1ဘီလီယံလောက်စိုက်ထားရတယ်ဆိုရင်တခြားစီမံကိန်းနဲ့လဲပေးမယ်ဒါမှမဟုတ်နေရာပြောင်းလိုက်တယ်ဆိုရင်တော့ကျွန်တော်မြင်တော့အတင်ပြေသွားနိုင်တယ်ဒါဟုတ်ပဲတရုတ် global times ဆိုလဲတွေ့ရအဘောကလဲတွန်းတဲ့သဘောပါပဲပေါ့နော်ကျွန်တော်မြင်တော့တောင်ဆန်းစုကြည်ဟိုကစကားတောင်သူကပါပြောပြောကြီးညွှန်းထားလိုက်ပြီးတယ်ဒါမြန်မာပြည်နာမည်ပြတ်မယ်ပါ냐
ဟုတ်တယ်โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုက်မှမှာရှိနေပါတယ်အရင်ဆုံးကတော့ကိုတန်းမောင်ဖြစ်ပါတယ
်ဒီမှာဒီနာမည်ပြတ်မယ်ဆိုတာကလောက်သွားတာအရှက်အစအစိုးရတွေလောက်သွားတယ်ဒီတိုင်းပြည်တဲ့ဘာအချိုးမြက်ရှိမလဲဆိုတော့တို့မစင်းတာတို့အချိုးမြက်ရှိမြောက်တို့လောက်သွားတယ်အခုမဟာဒီကြည့်တယ်တို့တရက်တာလောက်မှပြောတယ်ဟ မလို့ဘူးလို့ညင်းထုတ်လိုက်တော့တယောက်ကချက်ချင်းမဲ့တဝက်ရှော့ပြီးမှပြောတယ်ကိုပြည်တယ်ကိုလူမျိုးတွေပါသူတက်မှုရှိမယ်ဆိုတာဒါအစိုးရစဉ်းစားရမယ်ဒီဟိုတယောက်စိုးစားအစိုးရဆိုတာကိုကျွန်တော်နေသမှာကြည့်တယ်သူတို့ကလူတွေကိုဘယ်လိုဆက်ပြီးဘယ်လိုဒုက္ခပေးနေလဲပစ္စည်းတွေရောက်တော့လဲပစ္စည်းတွေကနပိတ်စေဟိုလိုဆက်ပြီးလို့ဆက်ဒါနိုင်ငံတကာဟိုပိတ်ထားတော့သူတို့တူးလဲဝယ်ရတယ်သူတို
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီမြစ်စုံကြီးကတာကိုနော်ကန့်ကွက်ခဲ့ပါတယ်နော်ဥသိန်းစဉ်အစိုးရတက်လာကြတော့ကသူတို့ရဲ့ဥသိန်းစဉ်ကနော်သူကအဲ့မြစ်စုံကြီးကတာကိုနော်ချက်သိမ်းပါတယ်လို့သူပြောခဲ့တယ်ကျန်တာပါတယ်လို့ပြောခဲ့တယ်အဲ့ဒါဥသိန်းစဉ်ဆိုရတော့ကျွန်တော်ခီကျုခဲ့တယ်ခင်ဗျဒါပေမဲ့နော်ပြည်သူအတိမပြေဘူးနဲ့လောက်ခဲ့တဲ့မြစ်စုံကြီးကတာဆွေရ
တချို့လည်းရှိပါသေးတယ်။ဟိုတချို့ Facebook ကစာရေးမဆုမှုအရင်ဖတ်ပြပြပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီဥတင်ထွန်းဆိုတဲ့ Facebook အကောင့်ကတခြားစီမံကိန်းတွေနဲ့အစားထိုးလိုက်ပါလို့ရေးထားပါတယ်။ဒီဇင်မာချစ်သူဆိုတဲ့အကောင့်ကတော့ဟုတ်ကဲ့ပါလူရင်းကိုပြောရလို့ရှိရင်တော့မြေဆုံကိုသဘောမတူပါဘူးတဲ့တို့တော့နှစ်နိုင်ငံဆက်ဆံရေးအရာတခြားနေရာတွေမှာတခြားစီမံကိန်းတွေကိုအစားထိုးပေးမယ်ဆိုပါကစဉ်းစားသင့်ပါတယ်လို့ရေးထားပါတယ်မိုးလွင်အောင်ဆိုတဲ့အကောင့်ကတော့ဧရာဝတီကိုလည်းပင်အနှစ်မခံနိုင်သလိုရင်ဝနဲ့ဘိုက်ကိုလည်းဓာတ်ထိုးမခံနိုင်ပါဘူးတဲ့ခြေကိုလည်းအဖြတ်ခံဖို့ NNDA မလုပ်ပါနဲ့ဆိုပြီးရေးထားပါတယ်အောင်ပဒန်းဆိုတဲ့ Facebook အကောင့်ကတော့မြေဆုံရေကာတာပဲလှုပ်လှုပ်ကြောက်ဖြူရင်းနဲ့စိတ်ကန်းကိုပဲလှုပ်လှုပ်လုံးလုံးမလုံးလုံးပြည်သူတွေကတော့ဒုံရင်းကဒုံရင်းပါပဲတဲ့တက်လူဆိုတဲ့ Facebook အကောင့်ကတော့မြေဆုံကိုတော့မပေးလိုက်ပါနဲ့ခင်ဗျာတဲ့အေယာဝရီဒုက္ခရောက်သွားပါလိမ့်မယ်တဲ့ပလဲမောင်ဆိုတဲ့အကောင့်ကတော့ဗိတ်တနိုးဥပမာကိုပေးလို့ရပါတယ်တဲ့တရုတ်ကြီးကစီတီးလိုက်တာနဲ့ရေအောက်ရောက်ပြီးတော့ဒုက္ခတွေရောက်များကုန်ပါပါတဲ့တေဆုံးနှစ်နာဆုံးရှုံးမှုတွေကလည်းဘရာဇီးမှာဆယ်ကျိုးပေါက်တာထက်ကိုအစရထောင်မကမြန်မာနိုင်ငံမှာကံကြမ္မာဆိုးကြီးတောင်ဖြစ်ပေါ်စေမှာဖြစ်တဲ့အတွက်မြေဆုံစီမံကိန်းကိုဘလို့နီးနဲ့မှလက်ခံလို့မရနိုင်ပါဘူးဆိုပြီးရေးထားပါတယ်ရှင
်။ဟုတ်ကဲ့ဟိုကျေးဇူးပါဆာရီရဲမှာလည်းဒီအများစုကတော့ဒီစီမံကိန်းကိုလက်မခံညီရတဲ့သဘောထားတွေကိုတွေ့နေပါတယ်။ဆိုတော့ကိုတီယာသွေးရဲ့ဒီစီမံကိန်းကိုတကယ်လို့များလက်ခံလိုက်မယ်ဆိုရင်ရောကျွန်တော်ဒီအစိုးရအပေါ်မှာအခုလိုဆန့်ကျင်တဲ့လူတွေရဲ့များနေရောနိုင်ငံရေးရထောက်ခံမှုတွေမှာထိခိုက်မှုတွေမကြုံနိုင်ဘူးလားအထူးသဖြင့်ကတော့ကျွန်တော်တို့ဒီနောက်တစ်ချိန်ရွေးကောက်ပွဲကျင်းပဖို့ကလည်းနှစ်နှစ်တောင်မလိုတော့ဘူးဆိုတော့အခုလိုအချိန်မျိုးမှာဒီအကြောင်းမျိုးမျိုးကြောင့်ပေါ့လေတရုတ်နိုင်ငံကိုသာလိုက်လောလိုက်ရမယ်ဆိုရင်အစိုးရအနေနဲ့နိုင်ငံရေးရဘလို့အကျိုးဆက်တွေကြုံရနိုင်လဲ
ဟာကြုံရနိုင်တာပေါ့ပြကြတာပေါ့ဗျာဥတိန်စိန်အစိုးရလိုမျိုးဟလာဘူးကျွန်တော်တို့ဒီတခိုင်ဆိုအစိုးရပေါ့နော်ကျွန်တော်တို့ဒီဟိုမဲကျွန်တော်တို့ဒီ2010ရွေးကောက်ပွဲမှာဟလာဟိုဟိုအနေကထုတ်ကြရအများကြီးနဲ့ဟလာကျွန်တော်တို့ဖြစ်ပေါ်လာပေါ်ပေါက်လာတဲ့ဟလာကျွန်တော်တို့ဟိုစစ်ဘုတ်ကြီးတွေကျွန်တော်တို့ခေါင်းဆောင်တဲ့အစိုးရတည့်ရတော်မှာကျွန်တော်တို့ဒီပြည်သူကိုရက်လိုက်တဲ့အတွက်အပတ်ဒီအများကြီးရသွားတယ်ဗျာမပြောလို့ပဲဒီလူကြီးရဲ့ထောက်ခံမှုအပတ်ပေးလိုက်တဲ့ဟာတွေဆိုလို့သူတော်တော်လေးကိုအသိတုံးပြီးအဲ့ဒီသူတစ်ချက်တည်းနဲ့သူယူသွားတယ်ပေါ့နော်ဆိုတော့ဟိုဒီမှာဆိုရင်မြစ်ဆော်ကဗျဟိုအခုမှပါဝင်နိုင်ငံရေးရစူးဝင်နေတဲ့အချက်တွေအများကြီးရှိရဗျဟိုကျွန်တော်တို့ဒီခုဒီလေးပြောနေကြတယ်ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာကျွန်တော်တို့ဒီဆက်ရောက်မှုတွေရှိတယ်လို့နိုင်ငံရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရုတ်နိုင်ငံဖြစ်နေတာကကျွန်တော်တို့ဘာပါနိုင်ငံကြီးမှာတရုတ်နိုင်ငံဖြစ်နေတာကဒီတစ်ဖက်ကလုပ်ချင်တယ်ဆိုတော့တရုတ်နိုင်ငံဖြစ်နေတာကပြဿနာတစ်ခုရှိတယ်အဲ့တော့သူတို့ကိုရက်ထားလိုက်တဲ့အတွက်တော့ဘို့လို့ကျွန်တော်ဥပဒေစီအမှတ်ရသူတို့ကိုလုတ်ခွင့်ပေးလိုက်ကြရင်လည်းနိုင်ငံရေးအရကျွန်တော်တို့ဟိုဒီလူကဟိုဒီမျိုးအမြင်နဲ့ဟာကလည်းပထမဆုံးစပြီးခံစားရပါဗျာအဲ့တော့လက်အစ်စ်တွေထွက်လာဖို့ဆိုတာလည်းချက်ချင်းကြီးဒီအစိုးရလက်ထက်မှာမထွက်လာနိုင်ဘူးဆောက်လို့ရပဲပြန်စမှာဖြစ်တယ်ဆိုလူတွေကပေးလိုက်ရတယ်မြင်ပြီးတော့ပြန်ရတဲ့ဟာကိုမမြင်နိုင်ပြန်ပြီးတော့ကျွန်တော်တို့လက်တွေမကြုံရသေးတဲ့အခိုက်အတန့်ဒီနှစ်ကိုဖြတ်တန်းနေချိန်မှာအစိုးရကကျွန်တော်နိုင်ငံရေးဖြစ်ရတယ်တော့ဆောက်ခံရမှာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့လူမှုတွေရတယ်ဆိုတော့ဒီစိတ်ဆောင်နဲ့ပတ်သက်ပြီးတော့ဆောက်ဆန့်ကျင်တယ်ဆိုတော့ဆန့်ကျင်ရတဲ့ပတ်သက်ဆက်ကျင်နေတဲ့ကြားဒါကိုသွတ်လုပ်မယ်ဆိုရင်ကျွန်တော်ချောင်းဆောင်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တာရကရှိတဲ့ကိုကျုပ်ဟလာကျွန်တော်တို့ဒီကစားဆိုပြီးနာမည်ပေးတဲ့ကိစ္စမှာကျွန်တော်အဲ့ဒါဖြစ်ပြီးနောက်ဆက်ပြီးကျွန်တော်ချောင်းဆောင်မှာရှုံးတယ်ဒါတော့အခုဗိုလ်ချုပ်ကြီးရုပ်ကိစ္စတွေဖြစ်ဆိုတော့ဒီလိုဖြစ်တဲ့ကိစ္စတွေမှာလူမှုရဲ့အဓိကစံစားချက်ကဆိုဒေသခံတွေပေါ့နော်သက်ဆိုင်ရာလူတွေရဲ့စံစားချက်ကဘာလဲဆိုတော့အသေးအရမကျွန်တော်တို့မမိနိုင်ပဲလုပ်တာကိုမကြိုက်တာဆိုတော့အခုလည်းကျွန်တော်တို့ဒီမဆုံးရတဲ့ဒီသဘောပဲအဲ့ဒီကျွန်တော်တို့ဒီမမိနိုင်ဘူးကျွန်တော်တို့မထွေးလို့တော့ဆက်ကျွန်တော်ပြောချင်တာကပါလဲဆိုတော့အရင်ကျွန်တော်လုပ်ခဲ့တဲ့စာစာကပေါ့နော်တကယ်ဒီကျိုးနိုင်ငံနဲ့လုပ်ခဲ့တဲ့မြစ်ဆုံနဲ့ပတ်သက်တဲ့စာစာကခုနကကျွန်တော်တို့အများကြီးကမသိရဘူး ပို့တော့တာကတော့သာမကြီးလက်ထက်မှာကျွန်တော်တို့ဒီကော်မရှင်ဖွဲ့ပြီးတော့ပြန်လဲတုံးသက်တဲ့တနည်းတန်းစီတနည်းတန်းကျော်သွားပြီအဲ့ဒီကော်မရှင်ရဲ့တုံးသက်ချက်ကလည်းထွက်မလာဆိုတော့ဒီမြစ်စုံကတနည်းတန်းကျော်သွားပြီအဲ့ဒီကော်မရှင်ရဲ့တုံးသက်ချက်ကလည်းထွက်မလာဆိုတော့ဒီမြစ်စုံကတနည်းတန်းကျော်သွားပြီအဲ့ဒီကော်မရှင်ရဲ့တုံးသက်ချက်ကလည်းထွက်မလာဆိုတော့ဒီမြစ်စုံကတနည်းတန်းကျော်သွားပြီအ မကြည့်လူလူလူရဲ့ဟိုပါတော့ဟိုဒုစရနာကိုမတိန်ကျုံးပဲနဲ့ကျွန်တော်လောက်လိုက်ရဲ့ဖြစ်ပေါ်လာတဲ့အကျိုးဆက်ကတော့အမှန်သာကြည့်ပြီတော့အဲ့တော့ဒီလိုတောက်ချောက်လို့ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်လည်းကျွန်တော်လည်းအဲ့တော့အများကြီးကြည့်ကြိုက်မှုတွေရှိတယ်ဟုတ်ကဲ့ဟုတ
်ကဲ့ဆိုတော့ဆရာဆေးသူရဲ့သဘောထားကမြန်ကျွန်တော်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချခြင်းအဖြစ်ပေါ့လေဒီနိုင်ငံရေးအရာနောက်ဆက်တွဲဘာတွေဘယ်လောက်ထိရိုက်ခတ်လာနိုင်တဲ့အခြေအနေမျိုးတွေမြင်မိလဲ
အဲ့ကတော့ကျွန်တော် ARD နဲ့ပတ်သက်ရင်တော့လူတွေကဟိုဖြစ်တယ်လေခံစားချက်ကသူကပြင်းတယ်ပြင်းတဲ့အခါကျတော့ဒါကဟိုဦးသိန်းစိန်လက်ထက်မှာလဲဒါကျွန်တော်တို့တွေ့လိုက်ရတယ်ပေါ့အချက်စဉ်းစားရတော့ဒီဒေါ်ဆန်းစုကြည်ကတော့ဟိုလူကြိုက်များတဲ့ကောင်းဆောင်ဖြစ်တဲ့အခါကျတော့ဦးသိန်းစိန်ခက်ကလှုပ်တလောက်တော့သူကတော့ထိချင်မှတော့ထိမယ်ဒါပေမဲ့သို့တော်လဲမဲနဲ့များတော့ဒါကတော့ရိုက်ကတ်ခံရမယ်ဆိုတော့သိကြတယ်ပေါ့နော်ဒါကိုလဲသူတို့ကတော့ချိန်နေပုံတော့ရရချိန်တော့လဲကုရတိသုံးပြဆက်ရမကြလာတာပေါ့နော်ဒါပေမဲ့ကောင်းအောင်ဆိုတာကတော့ဘာပြောပြောတခုတော့ဆုံးနိုင်မှာပေါ့နော်ဥမာရွှေ့မယ်ဆိုလဲအဲငါဟာငါတက်တန်းကုန်မှဟိုနောက်တက်တန်းရောက်မှပဲဆက်လုပ်မယ်လို့ပြောချင်တယ်ပြောမပြောဘူးဆိုရင်လည်းဟိုအရွယ်စားပြောင်းတာတော့အဲခုနတခြားနီလန့်နေလုပ်မယ်ဆိုလဲဆုံးဖြတ်ချက်ကပြက်သာလုပ်လို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုခုနကလည်းပူစီယာပြောလဲပြောပါတယ်တစ်နှစ်လောက်လဲကြာပြီဆိုတဲ့အခါကျတော့ကိုယ့်ဘက်ကဟိုဆုံးဖြတ်အခက်နေတယ်ဆိုတော့သိရင်ဒါတစ်ခါကလည်းကိုနင်းမှုကျွန်တော်တို့လွယ်တယ်ပေါ့ဆိုတဲ့အခါကျတော့ okay အစိုးကောင်းခံမယ်ဟိုဒါမှမဟုတ်ကြာတော့စဉ်းစားမယ်ခုနပြောတဲ့ဒီဒီလူလူတွေရဲ့ဟိုဟွာကိုလည်းသဘောထားကိုလည်းခံမယ်အဲ့လိုဖြစ်ပြီးတော့သုံးဖက်ချက်တစ်ခုချက်လိုက်ရင်တော့ဟိုဘက်ကတရုတ်ကလည်းဒါလေးစားမယ်ပေါ့လေပြီးရင်နှစ်ဖက်ကြားမှာရှိတဲ့စူးပေါ့လေနောက်ဆိုဒီစူးကြီးကတောက်လျှောက်နင်းလာစူးကပါလာတာဆိုတော့ဟိုတစ်ဖက်ကလူကျင်နေဆိုရင်ဒါလေးနှဲ့လိုက်တယ်ဆိုရင်ဟိုကိုကဘယ်လောက်မှမသိဘူးအခုကိုကျွန်တော်တို့ကဒါဆွေးနွေးကြရတဲ့အဆင့်ပေါ့နော် VOA မှာဆွေးနွေးနေရတဲ့အဆင့်ကိုရောက်ပြီဆိုတော့ဒါတော့ကျွန်တော်မြင်တော့နှုတ်လိုက်သေးတယ်နှုတ်တဲ့အခါမှာလည်းအသက်သာဆုံးဖြစ်အောင်ပေါ့လေမေးသေးပြလို့မရရင်တော့ဖုန်သေးနဲ့တွားမယ်နီးလို့ဆိုအဲ့ဒါရင်းနဲ့တော့လှုပ်လိုက်ဖို့တော့လိုတယ်ဗျကျွန်တော်မြင်တယ်လို့ဆိုသိကြပါမယ
်ဟုတ်ကဲ့ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်ထပ်သောတာရှင်တွေဖိပို့ထားတဲ့စာတချို့ channel တွေပါသေးတယ်ဟိုမတ်စုမတို့ချက်စာတွေဖတ်ပြပြပါဦးဗ
ျဟုတ်ကဲ့ပါရှင်ဒီမြစ်စုံစီမံကိန်းအတွက်အကြံပြုချက်နှစ်ချက်တွေ့ပါတယ်တဲ့နံပါတ်၁ကတော့အဓိကဒီမြေဆုံစီမံကိန်းကိုလက်မှတ်ရေးထိုးထားပြီးတော့ပြုလုပ်ခွင့်ပေးခဲ့တဲ့စစ်ဘုံချုပ်ကြီးတွေကတက်ရှိထင်ရှားရှိနေသေးပါတဲ့အဲ့ဒီလူတွေကပြည်သူကိုဝင်းချတောင်းပန်ပြီးတော့အလုံးစုံမဟုတ်တာတောင်မှတနိုင်တစ်ပိုင်အချိုးကျထဲ့ဝင်ပြီးတော့ရောဂျေးပေးခဲ့မယ်ဆိုရင်သူတို့သမိုင်းလဲလှမယ်လူတော့လဲတိုးနိုင်ပါမယ်တဲ့နံပါတ်၂ကတော့ဒီမြေဆုံရေးကားတာစီမံကိန်းကြီးကိုလုံးဝရပ်ပစ်ပြီးတော့ယောနိုင်ရင်လဲယောလိုက်ပါတဲ့မယောနိုင်ခဲ့ဘူးဆိုရင်လဲတခြားစီမံကိန်းတစ်ခုကိုလှုပ်ခွေပေးရပါလိမ့်မယ်တဲ့စီမံကိန်းလို့ဆိုတဲ့နေရာမှာလဲကိုယ်တိုင်းပြည်အတွက်လဲအကျိုးရှိမဲ့ဟာမျိုးကိုရွေးချယ်ရပါလိမ့်မယ်တဲ့ဥမာနိုင်ငံပတ်ယထာလန်းတို့ကားလန်းတို့စသီးသဖြင့်တိုင်းပြည်အတွက်အကျိုးရှိမဲ့စီမံကိန်းမျိုးကိုတည်တည်နဲ့ပဲဂုံသွေးဆုပ်ပြီးလှုပ်ခွေပေးရမယ်ဆိုပြီးအကြံပြုပါရစေဆိုပြီးရေးထားပါတယ်ပြည်မနာဖို့ဖို့ကြီးဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်စာဆောင်လေးရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီစီမံကိန်းဟာတမျိုးသားလုံးရဲ့အသက်သွေးကြော် AOD မိခင်ကြီးရဲ့ဥကောင်းကိုပိုင်းဖြတ်မဲ့စီမံကိန်းကြီးဖြစ်တဲ့ပြင်အကျိုးကျေးဇူးခံရမှာကတရုတ်ပြည်ဘေးအန္တရာယ်ပေါင်းစုံနဲ့ရင်ဆိုင်ရမှာကမြန်မာပြည်ဖြစ်နေတာကြောင့်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်တင်တယ်လို့ယူဆမိပါတယ်ဒီလိုရပ်ဆိုင်လိုက်မယ်ဆိုရင်ရောကြီးကိစ္စတွေပြည်တွင်းငြိမ်းချမ်းရေးမှာပြည်နိုင်ငံရဲ့ပါဝင်မှုအရေးကြီးတဲ့အခမ်းအနားတွေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်အကာအကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ရည်တည်မှုတွေအပေါ်မှာနိုင်ငံရေးတန်တမာရေးနီလန်းတွေနဲ့တိမ်မွေ့ညင်သာစွာဆက်ဆံတင်တယ်လို့ယူဆမိပါတယ်။တရုတ်နိုင်ငံကိုအဓိကပေးပို့ရမှာကလျှက်စစ်ဖြစ်တာကြောင့်ကုန်ခန်းသလောက်ဖြစ်နေတဲ့ဒေါ်တောင်တွေမြစ်ချောင်းတွေကလွဲလို့တခြားသောအရာတွေနဲ့အစားထိုးပေးဖို့စဉ်းစားတင်တယ်လို့ယူဆမိပါတယ်။ဘလို့အာမခံချက်မျိုးတွေပဲပေးပေးရေအားလျှက်စစ်စီမံကိန်းတွေကြောင့်အိန္ဒိယနိုင်ငံတွေမှာပြဒနာပေါင်းစုံတက်နေတာလက်တွေ့ပါပဲအထူးသဖြင့်မြေဆုံစီမံကိန်းကိုသာနိုင်ငံရေးအရာခွင့်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံကိုလိုသလိုချိမ့်ချောက်နိုင်တဲ့ရေလောင်ဘုံလိုဖြစ်သွားနိုင်တဲ့အတွက်ပြည်သူတွေရဲ့အသံတွေကိုတရုတ်နိုင်ငံကြားအောင်ဆောင်ရွက်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူစုကမောင်တသနာရဲ့ဆွေးနွေးချက်ပါဆိုတော့ကိုတီယာသွေးရဲ့သူကတော့ဒီတရုတ်နိုင်ငံအနေနဲ့မြန်မာလူထုအထံကိုကြောင်းဟိုလုတ်တင်နေဆိုပြီးသူကတိုက်တွန်းပါတယ်ဆိုတော့ကျွန်တော်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့အခုလိုအခြေခဲဖြစ်နေတဲ့ကိစ္စကိုနိုင်ငံရေးတန်တမာရေးအရာအကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းတွေရောဘာတွေများမြင်နေလဲကိုတီယာသွေ
းအဓိကတော့ဗျာဟိုဒါတော့ဒေါ်ဆန်စီအများအားနဲ့ချင်းတုံးတော့ပါဒီခါတော့ကျွန်တော်စစ်စစ်ချာချာလေးဟိုမြန်မာဆန်ဆန်လေးချင်းတုံးမှုတို့လေအဲ့ဒါပါလဲဆိုတော့သူကဒါတော့ GDP စီမံကိန်းဖြည့်ချင်းတဲ့အချိန်လုံးတည်းကျွန်တော်သတိထားမိတဲ့ချက်ကပါလို့ဆိုတော့ဟိုတော့ဝင်းဝင်းဟုတ်ကြဝင်းဝင်းဝင်းပေါ့ဗျဝင်းသုံးလုံးပေါ့ဟိုအစိုးရတစ်ဖက်ရဲ့ကျွန်တော်တို့ဒီဒေသငယ်ပြည်သူတွေပေါ့နော်ဒီသုံးသုံးပလဲအလုံးအစုံကြီးရဲ့လမ်းဝန်းဆောက်ဖို့ပေါ့နော်အဲ့တော့ဟိုတော့ဆိုလို့ရှိရင်ကျွန်တော်တို့ကုမ္ပဏီတွေကိုတောင်းတာစုကြည့်ကြရမှာတရားရှိတယ်ကျွန်တော်ဒီလူလူတွေရဲ့အသံကိုနားထောင်ဖို့သူတို့ရဲ့ခံစားမှုတွေကိုနားထောင်ဖို့သူတို့အကောင်းဆုံးဘာလုပ်ပေးနိုင်လဲဆိုတာဟိုဟိုရှာဖွေပြီးတော့လုပ်ပေးပြီးတော့ဟောသူတို့ကပါလာတဲ့စီမံကိန်းမျိုးပြောင်းတူသားဖို့မှာခဲ့တယ်အခုလက်ဒီတဘောပဲကျွန်တော်တို့ဝင်းဝင်းဝင်းပေါ့နော်သုံးသက်သုံးဝင်းနိုင်တယ်ဒီကိုကျွန်တော်တို့အားလုံးရှာဖို့လုပ်တယ်အဲ့ဒီမှာအချက်ကလေးပဲကျွန်တော်အစိုးရရဲ့အခန်းကဏ္ဍအထူးသဖြင့်ပေါ့နော်ဒေါက်တာစုကြည့်သူကတော့တကယ်ကိုအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်တက္ကသိုလ်သူကအရက်သားမြန်မာပါတဲ့ဟိုနိုင်ငံရေးသမားလေးဖြစ်တဲ့အတွက်ကြောင့်မလို့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီပြည်သူလူထုကြပါအကောင်းဆုံးကစားနိုင်တယ်လို့ဖြစ်တယ်ဆိုတော့သူအနေနဲ့လောက်ရမှာကကျွန်တော်အမြင်ပြောရရင်အတစ်ဖက်လုံးရှောင်နိုင်တဲ့နီလန်တစ်ခုကိုသူ့အနေနဲ့ရှာပေးရမယ်ရှာပေးပြီးစစ်ဆင်ရေးပေါ့နော်အဓိကတော့ဟိုအစိုးရနှစ်ဖက်ကြားမှာသွတ်တွန်းလုပ်တာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ပြည်သူလူထုကြည်ကြည်ပြန့်ပြတ်ပေါ့အဲ့ဒီပြည်သူလူထုလို့ပြောရတာပါလေအခုတရုတ်အဘော်ပေါ့တရုတ်မီဒီယာရဲ့အဘော်ကအကြောင်းလမ်းနေတဲ့ကိစ္စတစ်ခုကျွန်တော်ပြန်စိတ်ပူတယ်အဲ့ဒါပါလေဆိုတော့မြစ်ဆုံကိုစန့်ကျင်နေတာကကျွန်တော်တို့နိုင်ငံရေးသမားတွေနဲ့ပြည်နိုင်ငံအကျိုးစီးပွားကိုမလိုလားတဲ့လူတွေကပဲစန့်ကျင်နေဆိုတဲ့ပုံကြီးပြောဆိုပြီးသူကတည်းကဒီယူသားတစ်ခါပြကြရဲ့စိတ်တောက်ဖို့ကောင်းတယ်အစိုးရအထုပ်သူတွေကတစ်ခါကြာအဲ့လိုတွေးသွားတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးတရားသွေးဦးစီရဲ့သူကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေနဲ့မှတ်ချက်တွေရေးစားပေးဖို့သူတွေတော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးအစီအစဉ်ဆွေးနွေးတင်ဆက်တဲ့စနေညဗီယိုရဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဗီယိုရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ကြန့်ရှိနေတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ
်ဗင်နီဇွဲလာတိုက်ခိုက်ခေါင်းဆောင်ဟွာဂွိုင်ရိုကိုထောက်ခံသူတွေနဲ့သမ္မတနီကိုလတ်မာဒူရိုကိုထောက်ခံသူတွေစနေနေ့ကမြို့တော်ကာရာကတ်မှာအပြန်ချီတက်ခဲ့ကြသလိုလေတက်ရဲ့အကြီးနန်းကုတ်ကဲရဲ့အဖွဲ့ဝင်တဦးကမာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုမထောက်ခံဘဲအတိုက်ခိုက်ခေါင်းဆောင်ဂွိုင်ရိုရဲ့ကြားပြသမရအဖြစ်ထောက်ခံကြောင်းပြောဆိုထားပါတယ်။ရွေးကောက်ပွဲတွေအချိန်ဆော့ကျင်းပဖို့နောက်နိုင်ငံတကာကမာဒူရိုရာထူးကဆင်ပေးဖို့အကြီးအကျယ်ဖိအားပေးနေချိန်မှာအသွင်ကူးပြောင်းရေးအစိုးရတရက်ကိုဖွဲ့စည်းပေးဖို့အတိုက်ခံခေါင်းဆောင်ဂွိုက်တိုတောင်းဆိုထားတာကိုထောက်ခံတဲ့အနေနဲ့ထောက်နဲ့ချီတဲ့လူအုပ်ကမြို့တော်ကာရာကတ်စ်ဝန်ကျင်ကနေရာတချို့မှာစုဝေးခဲ့ကြပါတယ်။မြေပြင်ကပြစ်လွတ်နိုင်တဲ့တာလတ်ပြစ်မစ်ဆိုင်းဒုံးကျည်တွေပိတ်ပင်တားဆီးရေးနဲ့ပတ်သက်ပြီးဆိုဗီယက်ပြည်ထောင်စုနဲ့ချုပ်ဆိုခဲ့တဲ့စာချုပ် INF Intermediate Range Nuclear Force Treaty ကအမေရိကန်ပြည်ထောင်စုနှုတ်ထွက်တော့မယ်လို့အမေရိကန်သမ္မတထရန့်ကပြောကြားလိုက်ပြီးတဲ့နောက်တနေ့စနေနေ့မှာပဲရုရှားသမ္မတကလည်း CA ခေတ်ကာလမှာချုပ်ဆိုခဲ့တဲ့ဒီစာချုပ်မှာရုရှားနဲ့ပါဝင်မှုကိုစိုင်းထားမယ်အကြောင်းရုပ်မြင်သံကြားကနေတစ်ဆင့်ကြေညာလိုက်ပါတယ်။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေအပြစ်မရှိကြောင်းစင်ကျက်နဲ့လွတ်မြောက်ခဲ့တဲ့ Ivory Coast သမ္မတဟောင်း Laurent Gbagbo ကိုဘယ်ဂျီယံနိုင်ငံကလက်ခံဖို့သဘောတူလိုက်ပါတယ်။ ICC ကသူ့ကိုခြွင့်ကျင်နဲ့လွှတ်ပေးခဲ့တာဖြစ်ပါတယ်။သမ္မတဟောင်းအနေနဲ့သူ့ကိုလက်ခံတဲ့နိုင်ငံမှသာနေထိုင်ရမှာဖြစ်ပါတယ်။နောက်သူ့အမှုအကြောင်းနဲ့ဆိုင်တဲ့မျက်မြင်သက်သေတွေနဲ့ဆက်သွယ်ခွင့်မပြုသလိုသူ့အမှုအကြောင်းကိုလည်းထုတ်ဖော်ပြောဆိုခွင့်မရှိပါဘူး။အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံထားရသူတွေကသူတို့ကိုလွှတ်ပေးဖို့အရေးအဆန်ငတ်ခံဆန္ဒပြခဲ့ကြတာမှာ ICE လို့ခေါ်တဲ့အမေရိကန်အောက်ခွန်နဲ့လွှင့်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေကနောက်ဆုံးမှာတော့ဖမ်းထားသူတွေကိုအတင်းအကျပ်အစာကျွေးခဲ့တဲ့အကြောင်းအတည်ပြုပြောဆိုထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Aiden Wood ကဖြစ်ပါတယ်ဒီကနေ့မိနစ်အတွက်6နာရီ9နာရီထိ VOA အစီအစဉ်တွေကို9မီတာ30နဲ့40 48နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာပါ သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ပျော်ရွှင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.